Welcome to the Voice of America in Burmese.
Minglam nae khim ma do da shin myin shin. VOA American tan ye 2018 zon la 28 ye jada bei ni mne phe season ni go Washington DC myo ro ga ni tai do mita 2450 do ga ni dai ye thu lwin ni ba bi shin. ကျမများသတင်းအောင်မှာဒီမိနစ်အတွက်အစီအစဉ်တွေကိုတာဝန်တင်ဆက်ပေးသွားပါမယ်
။ကျွန်တော်ကတော့ကျော်စန္ဒာပါ။အမေရိကန်ပြည်ထောင်စုတရားသူရုပ်တရားသူကြီးအန်သနီကန်နေဒီယာတို့ကနှုတ်ထွက်လိုက်ပါတယ်။အနားယူလိုက်ပါတယ်။လူမှုကြီးကြပ်ရေးမူဝါဒပြုပြင်မဲ့သမ္မတထရမ့်ရဲ့အဆိုပြုချက်ကိုအောက်လွှတ်တော်ကပယ်ချလိုက်ပါတယ်။သမ္မတပူတင်နဲ့သမ္မတထရမ့်တို့မကြမီတွေ့ဆုံဖို့သဘောပြုလိုက်ကြပြီဖြစ်ပါတယ်။ဒီလိုနောက်ဆုံးရသတင်းတွေနဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မြူသက်နဲ့အတူကြီးညာမှာဖြစ်ပါတယ်။
ဟုတ်ကဲ့ပါရှင်ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေနားဆင်ပြီးနားဆင်ရမယ့်သတင်းလွှာရီမှာတော့အသက်82နှစ်ရှိနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်သိုနီကန်နေဒီဟာရာသက်ပန်ထမ်းဆောင်ခွင့်ရှိတဲ့သူ့ရာထူးကနေအနားယူရမယ်လို့ဗိုလ်တော်ဦးနေမင်းကကြေညာပါတယ
် Justice Kennedy will be retiring and he is a man that I've known for a long time and a man
သမ္မတထရမ့်ပြောသွားတာပါအပြည့်အစုံကိုနောက်ပိုင်းမှာနားဆင်ရပါမယ်ဒီသတင်းနဲ့အတူအခြားစိတ်ဝင်စားဖွယ်ရာသတင်းလွှာတွေကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။ဒါအပြင်အပတ်စဉ်ကဏ္ဍတွေအဖြစ်ဦးကျော်ဇန္တာရဲ့မြမအရေးသုံးသပ်ချက်နဲ့တော့နဲ့သူယုံကြည်ရာကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်။အခုတော့ကြာတာပြင်းနေမဲ့ဖက်နောက်ဆုံးရမြမနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်ဇန္တာနဲ့ဒေါခင်မျိုးတက်တူကကြီးညာပေးပါမယ်ရှင
်။အမေရိကန်တရားရုံးချုပ်ရဲ့ Moderate ယူဆရှိသူတရားသူကြီး Anthony Kennedy အငင်းစားယူချောင်းဗိုလ်ထုနေရကြီးညာလိုက်တဲ့အတွက်သမ္မတထရမ့်ကိုပိုပြီးကွန်ဆာဗေးတစ်ဖြစ်တဲ့တရားသူကြီးနောက်တူကိုရွေးချယ်စားထိုးပြီးပြည်ထောင်စုတရားဝန်ချုပ်ကိုပြန်လည်ဖွဲ့စည်းဖို့အခွင့်သာသွားပြီဖြစ်ပါတယ်။အသက်82နှစ်အရွယ်မစ္စတာကန်နေဒီဟာတရားရုံးတရားသူကြီးအဖြစ်နှစ်ပေါင်း30ထမ်းဆောင်ခဲ့ပြီးကိုယ်ပုံဖျက်ချခွင့်တနတ်ထိန်းချုပ်ရေးနဲ့မဲပေးပိုင်ခွင့်စတဲ့အရေးကြီးကိစ္စရပ်တွေမှာအဆုံးဖြတ်မဲပေးခဲ့သူဖြစ်ပါတယ်။သူ့ရဲ့အနာယူမှုဟာဂျလိုင်းအကုန်မှစတင်ပါလိမ့်မယ်။သမ္မတထရမ့်ကမစ္စတာကန်နေဒီအစထုတ်ခံမဲ့သူဟာကွန်ဆာဗေးတစ်သဘောထားရှိသူဖြစ်နိုင်ပြီးတရားရုံးချုပ်မှာကွန်ဆာဗေးတစ်အမြင်ရှိသူလူများစုဖြစ်သွားနိုင်ပွဲရှိနေပါတယ်။တရားသူကြီးကန်နေဒီမပါရင်ကျန်တရားသူကြီး10ဦးနဲ့4ဦးကဒီမိုကရက်သမ္မတတွေခံရခဲ့တာဖြစ်ပြီးကျန်4ဦးကတော့ရီပူဘလစ်ကန်တွေခံရတဲ့ကွန်ဆာဗေးတစ်တွေဖြစ်ပါတယ်။သမ္မတထရမ့်ကတော့အစထုတ်ခံမဲ့တရားသူကြီးကိုအမြန်ဆုံးရှာဖွေမယ်လို့ဆိုပါတယ်။
American ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးမူဝါဒလုံးဝအုတ်တုံပြန်လည်ပြုပြင်ရေးကိုသမ္မတထရမ့်နောက်ဆုံးမြစ်တာရပ်ခံခဲ့ပေမဲ့အောက်နှုတ်တော်ကလည်းတခဲနဲ့ပယ်ချလိုက်ကြပါတယ်။ Democrat အမတ်အားလုံးနဲ့ Republican အမတ်တချို့ပါဝင်တဲ့အမဲ300မဲ121မဲနဲ့ပယ်ချလိုက်တာဖြစ်ပါတယ်။ဒီဥပဒေကြမ်းရှုံးနိမ့်သွားတဲ့အတွက် Mexico နယ်စပ်ကလည်းဖြတ်ဝင်လာတဲ့ကလေးတွေနဲ့မိဘတွေတကွဲစီထားတာကိုရပ်ဆိုင်းဖို့အတွက်သမ္မတထရမ့်ရဲ့ဆုံးဖြတ်ချက်ကိုပို့ပြီးတော့ကျင်းပစွာနဲ့ဖော်ဆောင်နိုင်တဲ့နည်းလမ်းတစ်ခုလာမယ်ရက်တွေကိုစဉ်းစားကြရမှာဖြစ်ပါတယ်။အခုရှုံးနိမ့်သွားတဲ့ဥပဒေကြမ်းအရဆိုရင် American ပြည်ထောင်စုတဲကိုတရားမဝင်ဝင်ရောက်လာတဲ့ငယ်ရွယ်သူတိမ်ပေါင်းများစွာကိုနိုင်ငံသားဖြစ်ဖို့အတွက်လမ်းပွင့်သွားစေနိုင်မှာဖြစ်ပြီးဒါဟာဥပဒေချုပ်ဖောက်သူတွေကိုလွတ်ငြိမ်းချမ်းသာခွင့်ပေးရရောက်တယ်လို့ကန့်ကွက်သူတွေကပြောပါတယ်။
ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးထိပ်သီးဆွေးနွေးပွဲကိုတတိယနိုင်ငံတစ်ခုမှပြုလုပ်ဖို့သဘောတူညီလိုက်ကြပြီလို့ရုရှားအစိုးရအရာရှိတွေကပြောကြားလိုက်ပါတယ်။အမေရိကန်မျိုးသားလူမျိုးရေးအရာရှိဂျွန်ဘောလ်တန်သမ္မတပူတင်အပါအဝင်တခြားရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာဗုဒ္ဓဟူးနေ့တွေ့ဆုံပြီးဒီကြေညာချက်ပေါ်ထွက်လာတာပါ။ထိပ်သီးဆွေးနွေးပွဲနေရာအသေးစိတ်ကိုကြားသပေးနေမှာကြေညာမယ်လို့ရုရှားအစိုးရနိုင်ငံသားရေးမူဝါဒလက်ထောက်ဂျူရီဥစ်ကော့ကာဆိုပါတယ်။ဒီတွေ့ဆုံမှုဟာသမ္မတထရမ့်ရဲ့နေတိုးထိပ်သီးနဲ့ဗြိတိန်ဖြီးစဉ်အပြီးဇူလိုင်17ရက်နောက်ပိုင်းမှာဖြစ်နိုင်ပွဲရှိပြီးအော်စတြီးယားနိုင်ငံဗီယက်နမ်မြို့နဲ့ဖင်လန်နိုင်ငံဟယ်လ်စင်ကီမြို့တို့မှာတွေ့ဆုံနိုင်တဲ့နေရာရည်စီနဲ့မှာပါဝင်ရပါတယ်။သမ္မတထရမ့်ကနိုင်ငံဆက်ဆံရေးအကောင်းဆုံးအခြေအနေမှာမဟုတ်ဘူးလို့ပြောထားတယ်လို့ခရင်မလင်ပြောခွင့်ရတူကလည်းနိုင်ငံဆက်ဆံရေးအခြေအနေဆွနေရလို့ပြောထားပြီးဒါတွေကိုဆွနေရမယ်လို့ဆိုထားတာပါ။
အာဖဂန်သမ္မတအရှရဖ်ဂါနီကတာလီဘန်ခေါင်းဆောင်မော်လဝီဟပ်တူလာအဆူဂါဇာနဲ့တွေ့ဆုံခြင်းနဲ့နေရာမှာတွေ့ဆုံပြီးတော့ငင်းချင်းဓာတ်ရိုက်ဆွေးနွေးဖို့အတွက်အသင့်ရှိတယ်လို့ပြောကြလိုက်ပါတယ်။သမ္မတဂန်နီကသူဟိုအရင်တာလီဘန်တို့ကြားလုတ်ခဲ့ဘူးတဲ့အပြစ်ခံရစဲတွေလုတ်ဖို့အတွက်ဗုဒ္ဓဖူးနေမှာနယူးယောက်တိုင်းသတင်းစာကသဘောထားဆောင်းပါးတစ်စောင်ရေးသားခဲ့တာဖြစ်ပါတယ်။အတိုက်ပွဲတွေကို ตรงนี้ตัวนับแผ่นเปียกจะใช้ก็ตรงนี้ตัวจะใช้ไม่รู้ทั้งหมดทุกเรื่องเลยแม้สุวรรณในตัวแผ่นเปียกเสียเสร็จเปียกจริงๆแล้วก็ตัดลิบันลูกันเลยแล้วมันขังเก็บเอาไว้ในยันตัวเสื้อเนี่ยชีพพิลาเลยปฏิบัติการเรื่องต่างๆด้วยกระเป๋ามีรอยสีกิโลเมตรเช่าอย่างเจ้าชีเดสชนะเปียกบุตรยิ่งใหญ่ลูลาตัวเรียนต้องสูงใจกูแล้วย้อนลูเรียนตัดลิบันของสาวนี่เนี่ยสุนีลูลาพิเดลูตมรักกันนี่ก็ชาวบ้านมาเสียตาทับเลย
ไตรโอมิดาซีซินิโกมันจะเช่าไหนกันในเบรคขนาดไหนที่ไตรโมิดาต้องจะเนี่ยกิโลเฮตส์ก็ต้องงาไตรโมิดาเลเซกิโลเฮตส์คอนเลชิตตรงนี้ไตรโมิดาเลเซเชกิโลเฮตส์ชาวจีนงาตรงนี้เนี่ยทุกที่อันไหนว่ามาไตรโมิดาที่อากูเซกิโลเฮตส์จีนงาคงงาลูกันในทั่วเรื่องเป็นยังไงมันจะเช่าไหนกันในกูนายที่เป็นเลทั่วเรื่องจะกูรอไตรโมิดาเนสเซเนสงาต้องจะมีตัวกันในเพียงอยู่น่าเสียง
อาจจะมีรอยอัตริมยาสลายจริงๆนี่ว่าโซนนั้นสักคนนี้นี่ก็จริงๆว่ามาจิ้มไปสงสัยสิจิ้มยาครั้งนั้นมาลูกคนนี้ลากันมาเนี่ยมันงานลูกคนนี้สัญญาทุกคนเลยยังฮิลลี่กันเนี่ยมันงานด้วยลูกคนนี้ชอบมุสุโซเอว่าจุลนุเรโกไอซีซีนั่งงานก็ยาสัวคุยงูติมบุจ่อจ่ายกันว่าเลยแต่ข้างปีนี้ก็เนี่ยอันนี้ยังเป็นอะไรสักกูรู้เห็นยาเรื่อยๆที่คุลุงก็ร่าเสียละจอนีบีพีเป็นแม่กูที่ที่นี่บ้ามาไม่ถูกเจ็บรู้เลยตัวสัวว่าเลย รุ่นนี้สุรานั่นแม่กูรับเนี่ยมาสุราติมันมาพิวาวเนี่ยมันงานงานสุราลูกคนนี้ชอบมือเรื่อยๆตาวันเสียสุราเนี่ยสุดาอันนั้นวันนี้กูนั่งงานก็ตาวันงานสิ่งที่ชาจะยิ้มยูยินที่รู้ชอบมือเรื่อยๆปีดูเรื่อยสักขันจานี่ยาวสีแดงเลยกูรับแต่มาการลูกคนนี้กูสเลิกพิวาวเลยเนี่ยมันงานงานเรื่องพิบอนเนี่ยลูกคนนี้ชอบมือเนี่ยปัจจุบันตาวันขันตาวันยิ้มสีบีนั่งงานก็สิ มาพิวเล็กขนาดไหนแม่กูเลยแต่มาลูกคนนี้สัญญายันยาตะคุชั่งมาเก่าแท้พอเส้นเดียวเลยสัวเลยไม่เสียงฮิลี่แอนพิวทับติมจ้าเจดีกูทับขันจังHuman Rights Watch
ลูกคนนี้ส่งจีพวยกันเลยจีนยาทวารเลยเจ้าสุรันต์ธรรมะซาอุดิอาระเบียเนี่ยตะบงกองสังเรียกมาคาดูจ้าสุรันต์ยูโรคาดออกมาปุ่นปุ่นนี่ก็ อภิเษกยาเสียดเลยมาเยี่ยทุกเจ้าบ้านที่อภิเษกยาเสียก็มีนักต่างชาตินั่งตรงหัวมาอเมริกันที่เสียแม่ลูกจีนยาเกล้าบ้านที่อภิเษกยาเสียสาจุแล้วมาเยี่ยทุกปีคนสั่นนานาอีกด้วยมาเวแต่ยังหูชี้เสียมาพิบาร์เลยที่สาจุอภิเษกยาเสียตบอดุนิจยาต่างชาติก็ยินนั่นเนี่ยทั่วโลกหูก็อปาวันลงจงยิ่งก็สิ่งนี้ก็ลูกสาวบุลูกสาวเปียมาพิบาร์เลย
อีกหนึ่งงานที่ทำอยู่รอมาพิเศษนี่ป้องยาสวัสดิ์จีมาจงสุราสังจินสนาบยาเวกูที่จะยินสังกูกำลังยัดดูแลอาลีคามินีกับตุยเดียสีเพื่อหุ่นยนต์จะไล่ไปเลยสิบวัยลงยงหูที่ใครเอาลงในดูเรกูยินสังจับบุที่ไอ้ยาสีกูอาลีคามินีบุรุษนี่ก็จะไล่เดลุสุราสังจินฐานะตัดนิมมาพอจะทำไว้อีกหนึ่งงานสุราลานีสิบวัยกูขึ้นเป็นดอดาพิเศษลูกสมารุกา สนับยาเวสไปได้ไกลกว่าตัวนี้นี่ก็สบายสั่งเลยสิ่งนี้ก็จะรับผิดชอบลงจงยี่เย่พ่อวันนี้ก็ยังอยู่บนตัวนี้ละสนับยาตัวนี้ก็ยังเห็นนี่ก็สบายฟิลิโอเล่ทบวันนี้ก็ว่าเลยยี่กี้นี่ลูซี่ก็เลยนี่ก็มาเยอะเลยมีอาจจะทัศน์ที่สนับยาตัวนี้ก็พันสิชาวีของเราเนี่ยบัตรบัวสุราซีซีเนี่ยวิลเล่เย็บกับสุราเลยที่ลูกสนับยาตัวมาเร็วนี่ก็ได้โอ้เมริกันงั้นยังมีไม่ปมปีว่าสุขาเจ้าชาซาเจสิมูเตียมันเมียตามู
กองทัพเรืออีสิ่งยิ่งเป็นผู้เรือกูอีรันบิดูเรื่องนิ่งเว้นในวิลเล่สุดท้ายเลยกับบ้าพลังบอลลูนเจมเวอร์กูรัสเซียในงานมาเสร็จจริงปะเนี่ยมาปอดผู้นี้เนี่ยป่วยสันนิมาร์เอาสู่เอฟกับเม็กซิโกเนี่ยสวีเดนป่วยมาสวีเดนก็ต้องกู้เงินมาชีเนี่ยเม็กซิโกต้องกู้เงินยาบาลเลยเอาสู่เอฟกับเจ้ามีเนี่ยต้องกู้ยาโรป่วยมาร์เอาอเมริกามันเป็นคนทำไปต้องกู้ยากับเจ้ามีก็ต้องกู้เงินมาชีเนี่ยนายยาละจังเอาสู่เอฟมาเม็กซิโกก็เอาส မြန်မာစံတော်ချိန်မနေ့ညတကောင်းကျော်အချိန်မှာကန်တဲ့အုပ်စုအီးကဆွစ်ဇာလန်နဲ့ကော့စတာရီကပွဲမှာ2ဂိုးစီနဲ့တည်ကျပြီးဆာဗီယာနဲ့ဘရာဇီးတို့အကျိန်နဲ့ကစားရမှာတော့ဘရာဇီးကဆာဗီယာကို2ဂိုး3ရာနဲ့အနိုင်ရသွားပါတယ
်ထိတ်တန့်ရောက်မြန်မာနိုင်ငံတကာသတင်းတွေကိုဥကျော်ဇန်တာနဲ့ဒေါခင်မျိုးသက်တို့ပြောပြပေးကြတာပါအခုတော့သတင်းလွှာတွေကိုထုတ်လွှင့်ပေးပါမယ် အသက်82နှစ်အရွယ်ရှိနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်သိုနီကန်နဒီဟာရာသပ်ပန်ထမ်းဆောင်ခွင့်ရှိတဲ့ယာဒူးကအနားယူတော့မယ်လို့ဗုဒ္ဓဟူးနေ့မနေ့ကပြောလိုက်ပါတယ်။ဇူလိုင်လကုန်မှာအနားယူမယ်တရားသူကြီးကန်နဒီဟာနိုင်ငံတော်တရားရုံးချုပ်ရဲ့တရားသူကြီး၉ဦးနဲ့ Republican သမ္မတခန့်အပ်တဲ့သမယိုးချအမြင်ရှိပေမဲ့တရားသူကြီးကန်နဒီကပေးတဲ့ဆုံးဖြတ်ချက်မဲတွေဟာသဘောထားပွင့်လင်းမှုနဲ့သမယိုးချအမြင်နှမျိုးစလုံးကိုသူ့ယုံကြည်ချက်အတိုင်းပေးလို့ရှိပါတယ်။ဒါကြောင့်သူ့နေရာမှာသမ္မတထရမ့်ကအစားထိုးခန့်အပ်မဲ့သူဟာတရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေအပေါ်တည်ရောက်မှုရှိစေခြင်းနဲ့လို့သုံးသပ်ကြပါတယ်။အပြည့်အစုံကိုဒေါ်လှလှတန်းကတင်ပြပေးပါမယ်
။နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာ liberal နဲ့ conservative ဖက်စလုံးကိုတူတန်စွဲမကြဘဲအရေးပါတဲ့မဲပေးလို့ရှိတဲ့တရားသူကြီးအန်သနီကနေဒီဟာဇူလိုင်လကမှအနားယူတော့မယ်လို့ဗုဒ္ဓဟူးနေ့ကကြေညာခဲ့တာဖြစ်ပါတယ်။ဒါကြောင့်နိုင်ငံရဲ့ဖွဲ့စည်းပုံကိုကာကွယ်ဆောက်ရှောက်ရမှာအမြင့်ဆုံးတာဝန်ရှိတဲ့နိုင်ငံတော်တရားရုံးချုပ်ကိုပုံဖော်နိုင်ဖို့သမ္မတထရမ့်အနေနဲ့ဒုတိယအကြိမ်အခွင့်အရေးရလိုက်တာပဲဖြစ်ပါတယ်။အသက်82နှစ်အရွယ်တရားသူကြီးကနေဒီထုတ်ပြန်တဲ့ကြေညာချက်မှာသူဟာဇူလိုင်လ30ရက်နေ့ကစတင်အနားယူတော့မှာဖြစ်ပြီးနိုင်ငံတော်တရားရုံးချုပ်တရားသူကြီးအဖြစ်နှစ်30တာဝန်ထမ်းဆောင်မှုအပါအဝင်တရားရေးဌာနမှာ43နှစ်သာထမ်းဆောင်ခဲ့တဲ့အတွက်ဂုဏ်ယူမိတဲ့အကြောင်းဖော်ပြထားပြီးသူ့မိသားစုအတွက်အချိန်ပိုပေးလို့တဲ့အတွက်အခုလိုအနားယူဖို့ဆုံးဖြတ်လိုက်တာလို့ဖော်ပြထားပါတယ်။ဒါအပြင်ဖွဲ့စည်းပုံအခြေခံဥပဒေကိုကာကွယ်ဆောက်ရှောက်ရမှာအမှုတိုင်းကိုလေ့လာသုံးသပ်အကဲဖြတ်ခွင့်ရခဲ့တဲ့အတွက်ကြောင့်လည်းကျေးဇူးတင်တဲ့အကြောင်းသူ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။သမ္မတရော်နယ်ရီဂန်လက်ထက်ကခန့်အပ်ခဲ့တဲ့တရားသူကြီးကနေဒီအနားယူမှုနဲ့ပတ်သက်လို့သမ္မတထရမ့်ကတရားသူကြီးရဲ့လှုပ်ဆောင်ချက်တွေကိုချီးကျူးလိုက်ပြီးလစ်လပ်သွားတဲ့နေရာမှာအမြန်ဆုံးအစားထိုးခန့်အပ်နိုင်ဖို့လှုပ်ဆောင်သွားမယ်လို့အင်ဂျူတော်မှသတင်းတောက်တွေကိုပြောပြ
တယ် Justice Kennedy will be retiring and he is a man that I've known for a long time and a man that I've respected for a long time. He's been a great justiceof the Supreme Court.
ရသည်ကနေဒီနဲ့ကျွန်တော်ဆွေးနွေးခဲ့တာကြားပါပြီ။သူကလည်းလေးစားခဲ့တာကြားပါပြီ။နိုင်ငံတော်တရားရုံးချုပ်ရဲ့ထုတ်ပြန်တဲ့တရားသူကြီးတွေဖြစ်ပါတယ်။အမြင်လဲစိတ်ကျဲတယ်။စာနာကျင်နာမှုနဲ့သိရှိတဲ့လူပါ။သူကိုသတိရနေကြမှာပါ။သူအနားယူမှာမို့နိုင်ငံတော်တရားရုံးချုပ်တရားသူကြီးအစ်စ်အစထိုးခန့်အပ်နိုင်ဖို့အများဆုံးရှာဖွေရမှာဖြစ်ပါတယ်။သူ့လိုထုတ်ပြန်သူတူရွေးနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်။
ကျမရေးကြောင်းလွန်ခဲ့တဲ့နှစ်ကကွယ်လွန်ခဲ့တဲ့ရှီယိုဝါဒီနိုင်ငံတော်တရားရုံးချုပ်တရားသူကြီးအန်တီနီစကယ်လီယန်နေရာမှာရှီယိုဇွဲတရားသူကြီးနီးဂော့ဆာ့ချ်ကိုသမ္မတထရမ့်ကပထမအနေနဲ့ခန့်အပ်ခွင့်ရခဲ့တာဖြစ်ပါတယ်။နိုင်ငံတော်တရားရုံးချုပ်တရားသူကြီးနေရာတွေလက်လက်တိုင်းဒီမိုကရက်ပါတီကသမ္မတဒါမှမဟုတ်ရီပပ်ဘလစ်ကန်ပါတီကသမ္မတတို့ကအမည်တင်သွင်းခွင့်ရခဲ့တာဖြစ်ပြီးအထက်လွှတ်တော်ကနေကြားနာစစ်ဆေးကအတည်ပြုပေးရတာဖြစ်ပါတယ်။ထဲလို့တော့အမအများစုကောင်းဆောင် Mitch McConnell ကတရားသူကြီးတအစားထိုးခန့်အပ်ဖို့အမြန်လှုပ်ဆောင်သွားမယ်လို့အခုလိုလွှတ်တော်မှာပြောပြခဲ့တယ်
။ Stand ready to fulfill its constitutional role by offering advice and consent on President Trump's nominee to fill this vacancy. We will vote.
အထက်လွှတ်တော်အနေနဲ့ဖွဲ့စည်းပုံအခြေခံဥပဒေပြဋ္ဌာန်းချက်အရသမ္မတထရန့်အမည်တင်သွင်းမဲ့တရားသူကြီးတစ်ကိုအကြံပေးဖို့အတည်ပြုဖို့အသင့်ရှိပါတယ်။တရားသူကြီးကနေဒီရဲ့နေရာမှာအစားထိုးမဲ့သူခန့်အပ်ဖို့ဒီလာမဲ့ဆောင်းဥပပေါင်းမှာမဲခွဲဆုံးဖြတ်မှာဖြစ်ပါတယ်
။သမ္မတထရမ့်ကတရားသူကြီးတစ်ကိုအမည်တင်သွင်းရမှာသူအရင်ထုတ်ပြန်ခဲ့တဲ့တရားသူကြီး25ဦးထဲကအမည်စင်းကနေရွေးမယ်လို့ပြောပါတယ်။သမ္မတထရမ့်အနေနဲ့တရားသူကြီးကနေဒီရဲ့နေရာမှာရှီယိုဇွဲတူဦးကိုခန့်အပ်ခြင်းအဖြစ်ရသက်ပံရာဒူးဖြစ်တဲ့နိုင်ငံတော်တရားရုံးချုပ်ရဲ့အနေအထားကိုပုံသွင်းခွင့်ရရှိမှာဖြစ်တဲ့အတွက်ကြောင့် liberal တွေကြားစိုးရိမ်မှုတွေထွက်ပေါ်ခဲ့ပါတယ်အထူးသဖြင့် Roe versus Wade ဆိုတဲ့ပြည်ထောင်စုဖြစ်ချပိုင်ခွင့်ဥပဒေလိင်တူများအခွင့်အရေးဆိုင်ရာဥပဒေတွေနဲ့ပတ်သက်လို့ရှေးရေးပြောင်းလဲမှုတွေဖြစ်စေနိုင်တာကိုစိုးရိမ်မကင်းဖြစ်လျက်ရှိကြတာဖြစ်ပါတယ်လက်ရှိတရားသူကြီး၉ဦးနဲ့ Republican သမ္မတတွေကခန့်အပ်ခဲ့တဲ့တရားသူကြီး၅ဦးရှိပြီးဒီမိုကရက်သမ္မတတွေကခန့်အပ်ခဲ့တဲ့တရားသူကြီး၄ဦးရှိတာဖြစ်ပါတယ်။အဲ့ဒီအနေနဲ့ Republican သမ္မတခန့်အပ်ခဲ့တဲ့တရားသူကြီးကနေဒီအနေနဲ့နှစ်ဖက်ကိုမျှပြီးမဲပေးလို့ရှိတာဖြစ်ပါတယ်။ဒါကြောင့်သမ္မတထရမ့်လက်ထက်မှာရှီဝီဇွဲဘာဒီတရားသူကြီးတဦးကိုခန့်အပ်လို့ရှိရင်နိုင်ငံတော်တရားရုံးချုပ်ရဲ့ဆုံးဖြတ်ချက်တွေမှာအတော်လေးတက်ရောက်မှုတွေရှိလာမှာဖြစ်ပါတယ်ရှင်
။ဒေါ်လာလာတမရှင်ဆက်လက်ပြီးနားဆင်ရမယ့်သတင်းမှာတော့ မြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့စိုးစိုးဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေဒါမှမဟုတ်ယုံကြည်စိတ်ချရတဲ့ရန်တရားတစ်ခုနဲ့စုံစမ်းစစ်ဆေးအရေးယူပေးဖို့ကုလသမဂ္ဂရဲ့မြန်မာနိုင်ငံလူခွင့်ရေးဆိုင်ရာကိုယ်စားလှယ်ကအကြံပြုတာကိုထောက်ခံကြောင်း Human Rights Watch လူခွင့်ရေးစောင့်ကြည့်အဖွဲ့ကြီးကပြောပါတယ်အပြည့်အစုံကိုဒေါခင်မျိုးတက်ကပြောပြပါမယ်
ဂျွန်လ28ရက်နေ့ကဂျနီဗာမှာကျင်းပတဲ့38ကျင်းမြောက်ကုလသမဂ္ဂလူခွင့်ရေးညီလာခံမှာမြန်မာနိုင်ငံလူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်ရန်ဟီလီကမြန်မာနိုင်ငံတွင်လူခွင့်ရေးချိုးဖောက်မှုတွေဆိုးဆိုးဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာခုံရုံးတင်ဖို့အတွက်ပြောကြားခဲ့တာပါ
I strongly recommend the persons allegedly responsible.
နိုင်ငံတကာကလူခွင့်ရေးဥပဒေနဲ့လူသားချင်းစာနာမှုဆိုင်ရာဥပဒေကိုချိုးဖောက်မှုအတွက်တာဝန်ရှိတယ်လို့အစွပ်စွဲခံရသူတွေကို ICC နိုင်ငံတကာခုံရုံးကဒါမှမဟုတ်ရင်ယုံကြည်စိတ်ချရတဲ့ရန်တရားတစ်ခုနဲ့စုံစမ်းစစ်ဆေးပြီးတော့အရေးယူပေးဖို့ကျွန်မခိုင်ခိုင်မာမာအကြံပြုပါတယ်
။လက်ရှိမြန်မာအစိုးရလက်ထက်အတွင်းရခိုင်ပြည်နယ်မြောက်ပိုင်းပြည်ပခါကိုစုံစမ်းစစ်ဆေးဖို့အတွက်ကော်မတီနဲ့ကော်မရှင်ပေါင်း6ခုဖွဲ့စည်းပြီးစုံစမ်းစစ်ဆေးခဲ့ပေမဲ့ဒါရီဟာထိရောက်မှုမရှိဘူးလို့လည်းပြောပါတယ်။မြန်မာနိုင်ငံကဆိုးရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ရှိတဲ့အစိုးရနဲ့စစ်တပ်အာဏာပိုင်တွေကိုနိုင်ငံတကာအတိုင်းအဝိုင်းကနေတည်တည်ချာချာအရေးမြူရင်ဒီချိုးဖောက်မှုတွေကိုပြည်သူတွေဆက်ပြီးခံစားဖို့ရှိတယ်လို့ကုလသမဂ္ဂလူခွင့်ရေးထုကိုယ်စားလှယ်ကပြောပါတယ်။ရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်ဘက်ကိုရိုဟင်ဂျာတွေထွက်ပြေးခိုလွန်ခဲ့တာဟာဆယ်လကျော်နေပြီဖြစ်ပေမဲ့အခုထိအခြေအနေဘာမှမထူးသေးဘူးလို့လည်းပြောပါတယ်
။ Far too many alleged crimes have been committed and have been documented.
ကျူးလွန်ခဲ့တယ်လို့စစ်ဆေးမှုတွေအများပြားရှိနေတယ်လို့ကျူးလွန်မှုကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူတွေရဲ့ပြောကြားချက်တွေမှတ်တမ်းတွေရှိတဲ့ကြားကပဲမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာနိုင်ငံတကာလိုက်နာရမယ့်ဥပဒေကိုအကြီးအကျယ်ချိုးဖောက်တာနဲ့ဆိုးဝါးတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တာဝန်ယူမှုရှိလာအောင်လို့ကုလသမဂ္ဂနဲ့နိုင်ငံတကာအတိုင်းအဝိုင်းကလုံမပေးနိုင်တဲ့အခြေအနေနောက်တစ်ခါကြုံနေရတယ်ဆိုတာကိုကျမတို့ဝန်ခံရမယ့်သဘောရောက်နေပါပြီ
။မြန်မာနိုင်ငံတွင်ဖြစ်ပေါ်နေတဲ့လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်ပြီးတာဝန်ယူမှုရှိပြီးနိုင်ငံတကာကနေအသိမှတ်ပြုလက်ခံနိုင်မယ်ကုလသမဂ္ဂလူခွင့်ရေးဆိုင်ရာရန်တရားတစ်ခုကိုချမှတ်အကောင်ထည့်ဖော်တင်တယ်လို့အထူးကိုယ်စားလှယ်ကပြောပါတယ်။ဒီရန်တရားထဲမှာလူခွင့်ရေးချိုးဖောက်ခံရသူတွေကိုမင်းမြန်စုံစမ်းဖော်ထုတ်ဖို့ဒီဖြစ်စဉ်တွေပေါ်ပေါက်ရတဲ့အကြောင်းရင်းကိုဥပဒေပညာရှင်တွေနဲ့လေ့လာဖို့အပြင်အချိုးဖောက်ခံရသူတွေကိုအကာအကွယ်ပေးနိုင်ဖို့တွေပါဝင်ပါတယ်။ဒီလိုလူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ဆူဆူဝါးဝါးကျူးလွန်သူတွေကို ICC နိုင်ငံတကာခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့အတွက်လူခွင့်ရေးဆိုင်ရာအထူးကိုယ်စားလှယ်တောင်းဆိုချက်ကို Human Rights Watch အဖွဲ့ကြီးကထောက်ခံကြောင်းနဲ့သူတို့ဖွဲ့ကလည်းဒါကိုအရင်ကတည်းကလုံခြုံရေးကောင်စီကိုတောင်းဆိုနေတာဖြစ်ကြောင်း HRW အဖွဲ့ပြောခွင့်ရ Brett Adams ပြောပါတယ
် Well we've been calling for a referral to the National Criminal Court for
နိုင်ငံတကာခုံရုံးကိုတင်ဖို့ကျွန်တော်တို့တောင်းဆိုနေတာလည်းကြားပါပြီ2019ဩဂုတ်လနောက်ပိုင်းစစ်တပ်ကနေပြီးရှင်းလင်းရေးလုပ်ရမှာကျူးလွန်တာတွေဒီမကပါဘူးအရင်တုန်းကလည်းစစ်တပ်ကလူမျိုးစုလိုက်ရှင်းလင်းဖယ်ရှားရေးလုပ်တာအတွက်ရော2012မတိုင်ခင်ကတည်းကနဲ့ဒီအရင်ကကရင်တို့ကချင်တို့ရှမ်းတို့မှာဖြစ်ခဲ့တာတွေအတွက်ပါကုလသမဂ္ဂလုံခြုံရေးကောင်စီကိုတောင်းဆိုခဲ့တာပါမြန်မာစစ်တပ်ကအခုလိုဆက်ပြီးကျူးလွန်နေတာဟာနိုင်ငံတကာခုံရုံးကနေအရေးမယူနိုင်တာကလည်းအကြောင်းတစ်ကြောင်းဖြစ်ပါတယ်တကယ်လို့အရေးယူခဲ့မယ်ဆိုရင်ဗိုလ်ချုပ်ကြီးတွေကစာပြီးစစ်သားတွေအစုံတရားမဲ့တပ်ဖြတ်တာမရင်းကျင်တာတွေကျူးလွန်ရင်အဖမ်းခံရပြီးတဟိတ်တရားရုံးမှာတနေ့ကျရင်အမှုရင်ဆိုင်ရမယ်ဆိုတာသိစေခြင်းလို့ပ
ါကျူးလွန်သူတွေရဲ့လောက်ရကိုစုံစမ်းဖော်ထုတ်မှတ်တမ်းတင်နိုင်ဖို့အတွက် Triple IM လို့ခေါ်တဲ့နိုင်ငံတကာပါဝင်တဲ့လွတ်လပ်ပြီးတရားမျှတမှုရှိမယ်ရန်ရဲတစ်ခုထူထောင်ဖို့လူခွင့်ရေးကောင်စီကို Miss Yan Healy တောင်းဆိုတာကိုလည်းထောက်ခံကြောင်း Brett Adams ပြောပါတယ
် We have also already called for this what they call a Triple
IM လို့ခေါ်တဲ့ရန်ရဲကိုချမှတ်ပေးဖို့ကျွန်တော်တို့လည်းတောင်းဆိုနေပါတယ်ဒါကအချက်လက်တွေစုဆောင်းတာပါဒါမှတက်တေကံအချက်လက်တွေမပြောက်ပြက်ပဲရှိနေမှာပါကျူးလွန်ခဲ့တဲ့ရာဇဝတ်မှုအများအပြားအတွက်တက်တေကံအချက်လက်တွေပျောက်ဆုံးကုန်တာတွေ့ရပါတယ်ဥပမာမြန်မာစစ်တပ်ကရွာတွေမှာကျူးလွန်ခဲ့ပေမဲ့အလောင်းတွေတက်တေပစ္စည်းတွေခြေရာလက်ရာဖျောက်ပစ်တာတက်တေတွေအသက်ခံရတာပျောက်ဆုံးတာတွေရှိနေတာမျိုးပါအမှုနဲ့ပတ်သက်ပြီးအချိန်ကာလကြာလာတာနဲ့အမျှမိသွားတတ်တာကြောင့်အချက်လက်တွေစုဆောင်းမှတ်တမ်းတင်နိုင်ဖို့အရေးကြီးပါတယ်
အခုလူခွင့်ကောင်စီကနေယုံကြည်စိတ်ချတဲ့ရန်တရားတစ်ခုကိုထူထောင်ပြီးစုံစမ်းစစ်ဆေးမှုလုပ်တာဟာကုလသမဂ္ဂလုံခြုံရေးကောင်စီကနေဒီကိစ္စကို ICC နိုင်ငံတကာခုံရုံးတင်ရဲ့အတွက်စားထုတ်ဖို့လုပ်တာမဟုတ်ဘဲဒီရန်တရားကနေရလာတဲ့အချက်လက်တွေကို ICC တင်ဖို့အတွက်အထောက်အကူသာဖြစ်စေတဲ့လို့လည်း Human Rights Watch အဖွဲ့ကပြောပါတယ်
ဒေါက်ခင်မျိုးသက်ပြောပြခဲ့တာပါရှင် ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလွှာတစ်ပုဒ်ကိုထုတ်လွှင့်ပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရစစ်တပ်ကတိုင်းပြည်ကိုအာဏာသိမ်းစရာမလိုဘဲအရေးကြီးတဲ့ကဏ္ဍတွေမှာဆက်လက်ချုပ်ကိုင်နိုင်စွမ်းရှိနေသေးတယ်လို့မြန်မာနိုင်ငံရေးလေလာသုံးသပ်သူတွေကပြောဆိုပါရယ်။ဇွန်လ3ရက်နေ့ကနေပြည်တော်မှာကျင်းပတဲ့လုံခြုံရေးဆိုင်ရာအထူးစည်းဝေးမှာတပ်မတော်ကအာဏာပြန်သိမ်းမှုအထိတပ်မတော်ကာကွယ်ရေးဦးစီးချုပ်ကပြောခဲ့တယ်ဆိုပြီးထိုင်းနိုင်ငံထုတ် Bangkok Post သတင်းစာပါဆောင်းပါးနဲ့ပတ်သက်လို့အစိုးရတာဝန်ရှိသူတွေကညှင်းဆို့ချက်တွေထွက်ပေါ်လာပြီးအဲ့ဒီလိုသုံးသပ်ပြောဆိုလိုက်ကြတာဖြစ်ပါတယ်။ဒီအကြောင်းပြည်အစုံကိုကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ
်။ရကန်ပဋိပက္ခနဲ့ပတ်သက်လို့နိုင်ငံသားတို့ဥပါဝင်မဲ့လွတ်လပ်တဲ့အစုံစမ်းရေးကော်မရှင်တရားဖွဲ့စည်းသွားမယ်လို့မေလ31ရက်နေ့မှာ NLD အစိုးရကကြေညာခဲ့ပြီးနောက်ကာလုံအစည်းအဝေးဆန်တဲ့လုံခြုံရေးဆိုင်ရာအထူးအစည်းအဝေးတရက်ကိုနေပြည်တော်ကနိုင်ငံတော်သမ္မတအိမ်တော်မှာဇွန်လ8ရက်နေ့ကကျင်းပခဲ့ပြီးတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကစုံစမ်းရေးကော်မရှင်မှာနိုင်ငံသားထည့်သွင်းတာကိုလက်မခံဘဲအာဏာသိမ်းမယ်လို့တော်မှချင်းချောက်ပြောဆိုခဲ့တယ်ဆိုပြီးဇွန်လ23ရက်ထုတ်ဘန်ကောက်ပို့သတင်းစာမှာနိုင်ငံသားဆောင်းပါးရှင်လယ်ရီဂျေဂင်ကသူ့ရဲ့သတင်းရင်းမြစ်တွေကိုကိုးကားရေးသားခဲ့တာပါလယ်ရီဂျေဂင်ရဲ့ဆောင်းပါးပါအချက်တွေဟာမဟုတ်မှန်ကြောင်းသမရာယုံပြောခွင့်ရပုဂ္ဂိုလ်ဦးစောဒီကသတင်းနောက်တွေကိုရှင်းပြခဲ့ပါတယ်
။ဒါဆိုရင်အဲ့မှာတက်တဲ့ခေါင်းဆောင်တွေအကုန်လုံးအေးစသီးလဲဆင်းနေတယ်။အဲ့မှာအဲ့ဒီလိုမှကျွန်တော်တို့ကရှိပါတယ်။အဲ့ဒီဒေတာကန်ကြီးတဲ့ဘဏ်ကောက်ပို့မှာရေးထားသလိုမျိုးတက်မတော်ကောက်ပို့ကြီးကနေပြီးတော့အာဏာသိမ်းမှုအထိပြောတယ်ဆိုတဲ့ခါတွေကလုံးဝမှားပါတယ်ဆိုအဲ့ဒါကိုပြောချင်တ
ာ။ NLD အစိုးရကဖွဲ့စည်းမဲ့စုံစမ်းရေးကော်မရှင်မှာနိုင်ငံသားတဦးပါဝင်မဲ့ကိစ္စတက်မတော်ဘက်ကဘယ်လိုသဘောထားရှိသလဲဆိုတဲ့မေးခွန်းနဲ့ပတ်သက်လို့တော့ဥစော်ထေးကမပြေကြခဲ့ပါဘူး။အဲ့ဒီစုံစမ်းရေးကော်မရှင်ကိုပြည်တွင်းကပုဂ္ဂိုလ်တွေနဲ့သာဖွဲ့စည်းဖို့ပြည်ခိုင်မျိုးပါတီကဇွန်လ6ရက်နေ့လွှတ်တော်မှာအဆိုတင်သွင်းခဲ့ပါသေးတယ်။မြန်မာနိုင်ငံမှာစစ်တပ်ကရေးဆွဲခဲ့တဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတိုင်းပြည်ရဲ့အရေးကြီးတဲ့ကဏ္ဍတွေမှာစစ်တပ်ကဆက်လက်ချုပ်ကိုင်နိုင်စွမ်းရှိနေသေးတာကြောင့်အာဏာသိမ်းစရာမလိုဘဲစစ်တပ်ကရပ်တည်နိုင်သေးတယ်လို့သုံးသပ်သူကတော့ဂျာမနီအခြေစိုက်မြန်မာနိုင်ငံရေးလေလာသုံးသပ်သူဆိုင်းဝမ်ဆိုင်းဖြစ်ပါတယ်
။ကျွန်တော်ကလယ်ရီယာကင်ကသူကသူ့ရဲ့စတိုရီကိုသူကဟောလူစိတ်ဝင်စားအောင်လူတွေဟာဆိုဖြစ်သွားအောင်ဆိုဒီလိုလွတ်တယ်လို့ကျွန်တော်ထင်တယ်။သူတို့အာဏာသိမ်းဖို့မှမလိုပဲလေ။အာဏာပုံပဲ့သွားမယ်လို့ထင်လို့ရှိတယ်သူတို့သိရင်သိမှာပေါ့။ဆိုတော့ကျွန်တော်ထင်တာအာဏာသိမ်းခြင်းအဖြစ်သူတို့အတွက်ပို့ပြီးတော့နိုင်ငံရေးအရာဆိုရင်သူတို့ရှုံးတယ်မသိမနဲ့ဒီကနေနေသူတို့အတွက်ပို့ပြီးအများရှိတယ
်တမန်ဦးသိန်းစိန်လက်ထက်တုန်းကရခိုင်ပြည်နယ်တွင်အကြမ်းဖက်ပဋိပက္ခတွေဖြစ်လာခြင်းမှာအရေးပေါ်အခြေအနေတရကျညာပြီးရခိုင်ပြည်နယ်မှာစစ်တပ်ကအာဏာရယူခဲ့ပါတယ်ဒါဟာ2008ဖွဲ့စည်းပုံအခြေခံဥပဒေအရတရားဝင်လုဆောင်ခဲ့တာပါဘန်ကောက်ပို့မှာရေးတဲ့လယ်ရီဂျေဂင်ရဲ့ဆောင်းပါးပေါ်အခုလိုအငင်းပွားစရာတွေဖြစ်လာရတာဟာမြန်မာအစိုးရအနေနဲ့ပြည်သူလူထုကိုပွင့်လင်းမြင်သာစွာနဲ့အချိန်မီသတင်းမှန်တွေထုတ်ပြန်နိုင်ခြင်းမရှိခဲ့တာကြောင့်ဖြစ်တယ်လို့ပြည်ပခြေစားရဲ့မြန်မာသတင်းသမဂ္ဂဥက္ကဋ္ဌဦးမမောင်မြီကသုံးသပ်ပါတယ
်ကျွန်တော်အမြင်ရတာဒီလိုမျိုးလူတွေဖတ်လောက်အောင်လူတွေစိတ်ဝင်စားလောက်အောင်ဘာကြောင့်ဖြစ်တယ်လဲအဲ့ဒါအဓိကတော့ကျွန်တော်တို့ရှိမှာသတင်းတွေကိုထိန်ချမ်းတဲ့ကိစ္စမျိုးတွေအချိန်မီမထုတ်ပြန်တဲ့ကိစ္စမျိုးတွေအဲ့ဒါတွေရှိနေလို့ဖြစ်တာတကယ်တမ်းကလားစောစောပိုင်းတော့သူတို့တွေးဆုံဆွေးနွေးပြီးမကြခင်မှာတိုင်းပြည်ကိုဘာကြောင့်တွေးဆုံဆွေးနွေးရလဲဆိုတဲ့အကြောင်းအရာတွေသူတို့ထုတ်ပြန်ခဲ့မယ်ဆိုလို့ရှိရင်ဒီလိုမျိုးကောလာဟလပွားစရာတွေမရှိဘူးလို့ကျွန်တော်မြင်ပါတယ်
။ဆောင်းပါးရှင်လယ်ရီဂျေဂင်ရဲ့ဆောင်းပါးမှာတော့မြန်မာအစိုးရကဖွဲ့မဲ့လွတ်လပ်တဲ့စုံစမ်းရေးကော်မရှင်နဲ့နိုင်ငံသားကျွမ်းကျင်သူတို့ထည့်သွင်းမဲ့ကိစ္စကိုလုံးဝလက်မခံနိုင်ကြောင်းစစ်တပ်ဘက်ကငြင်းဆန်ခဲ့တယ်လို့ကာကြုံနဲ့အဆက်အသွယ်ရှိတဲ့စစ်တပ်အရာရှိဟောင်းတူဦးကိုကိုးကားရေးခဲ့ပါတယ်။ဒီကိစ္စဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခြင်းမှာဗိုလ်ချုပ်မှုကြီးကဒေါသတကြီးတုတ်ပြန်ခဲ့တယ်လို့အာနာသိမ့်မယ်လို့တော်မှချင်းချောက်ခဲ့တယ်ဆိုပြီးစစ်တပ်ထိပ်ပိုင်းနဲ့နီးစပ်တဲ့သတင်းရင်းမြစ်အများအပြားကပြောကြောင်းလယ်ရီဂျေဂင်ကရေးသားပေမဲ့အာနာသိမ့်မယ်ဆိုတာရခိုင်ပြည်နယ်တစ်ခုတည်းကိုပြောတာလားဒတိုင်းပြည်လုံးကိုပြောတာလားဆိုတာတည်တည်ချာချာမသိရဘူးလို့လယ်ရီကရေးပါတယ်စုံစမ်းရေးကော်မရှင်နဲ့နိုင်ငံသားပါမယ်ဆိုတာကိုလက်ခံဖို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့မြန်မာပြည်ဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းဘာဂနာကဗိုလ်ချုပ်မှုကြီးကိုဖြောင်းပြနိုင်ခဲ့တာကြောင့်အာနာသိကိစ္စလမ်းလွှဲနိုင်ခဲ့တယ်လို့လယ်ရီဂျင်ကင်ရဲ့ဆောင်းပါးမှာရေးထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်စူးစီးတင်ပြခဲ့တာပါ။အခုတော့ကမ္ဘာဖလားဘောလုံးပွဲဆိုင်ရာသတင်းလွှာကိုနားဆင်ရပါမယ်။ကမ္ဘာဖလားဘောလုံးပြိုင်ပွဲတွေကိုရုရှားနိုင်ငံမှာဆက်လက်ကျင်းပနေရမှာဗုဒ္ဓဟူးညပွဲစဉ်တွေမှာတော့အုပ်စု F ကမက္ဆီကိုနဲ့ဆွီဒင်ပွဲမှာဆွီဒင်က3-0ဂိုးမရှိနဲ့အနိုင်ရသွားပါတယ်။ OSU F ကပဲဂျာမနီနဲ့တောင်ကိုရီးယားပွဲမှာတော့အများကမမျှော်လင့်ထားပဲတောင်ကိုရီးယားကဂျာမနီကိုနှစ်ဂိုးဂိုးမရှိနဲ့အနိုင်ရလိုက်ပါတယ်။ OSU E ကဆွစ်ဇာလန်နဲ့ကိုစတာရီကာပွဲမှာနှစ်ဂိုးစီနဲ့တည်ကျသွားပြီးဆာဗီးယားနဲ့ဘရာဇီးယားတို့အကြိတ်အနဲကစားကြရမှာတော့ဘရာဇီးယားကဆာဗီးယားကိုနှစ်ဂိုးသုံးရနဲ့အနိုင်ရသွားပါတယ်။မနေ့ကဘောလုံးပွဲစဉ်တွေနဲ့ပတ်သက်လို့မြမလက်ရွေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လွင်ကဆက်သွယ်မေးမြန်းထားပါတယ်။
မနေ့တုန်းကကစားခဲ့ကြတဲ့ကမ္ဘာဖလားလေးပွဲမှာအဓိကကျွန်တော်တို့ဆွေးနွေးကြတာကတော့ဗျာဂျာမနီနဲ့တောင်ကိုရီးယားတင်းပေါ့တောင်ကိုရီးယားကနိုင်လဲထွက်မယ်ရှုံးရင်လဲထွက်မယ်ဆိုတဲ့အခြေအနေကနေပြီးတော့နိုင်တယ်ထွက်သွားတယ်သူတယောက်တည်းထွက်တာမဟုတ်ဘူးဂျာမနီကိုပါဆွဲခေါ်သွားသဘောရှိတယ်ဗျာပြောရအောင်ဒီလက်ရှိကမ္ဘာဖလားချန်ပီယံဂျာမနီတောင်ကိုရီးယားကိုရှုံးသွားတဲ့ကိစ္စကိုင်ထွေးဒီပွဲကိုကြည့်ပြီးတော့ဘယ်လိုသုံးသပ်ချင်ပါလဲ
ကျွန်တော်အကြိုက်ဆုံးအသင်းဆိုရင်ကျွန်တော်ပြောရရင်ကျွန်တော်ဂျာမနီအသင်းပေါ့နော်ကစားကွက်ကောကစားသမားတွေရဲ့ဟိုကစားမှုကစားနည်းရောသူတို့ကအလုံးကျွန်တော်တို့ဒေါသဖြစ်တာတို့စွန့်ကြိုက်နိုင်ပါလို့ကစားရမှုကစားကွက်တည်ကြတယ်နော်ဒါပေမဲ့လည်းတောင်ကိုရီးယားကတော့ကျွန်တော်တို့အီရှာပေါ့ဗျာပါလို့ရှိနိုင်ဝတ်တယ်ဆိုတဲ့ဂုံယူမဲ့တင်းနေမှာပါတာပေါ့နော်ရှုံးနေဖြစ်စေနိုင်ဖြစ်စေထွက်သွားပြီမဲ့လေဘောလုံးကိုဘောလုံးအတိုင်းကောင်းကောင်းမွန်မွန်ကစားရတယ်ငါတို့ရှုံးမှမဟုတ်လို့ဖြစ်တယ်လို့ကစားရတယ်စိတ်ဓာတ်မျိုးရှိပဲနဲ့အနိုင်ခံခံရှုံးမပြီးနဲ့ကစားရတယ်ကစားရပွဲကြည့်နေကျွန်တော်ဂျာမနီကတစ်ဖက်တည်းဖြည်ထားပေမဲ့လေကိုရီးယားခံစစ်နဲ့ကစားတယ်ရတဲ့အချိန်မှာကောင်တာအတက်လုတ်ပြီးတော့ကစားရတဲ့အတွက်ကျွန်တော်တို့အင်ဂျူရီတိုင်းမှာနှစ်ဂိုးပြန်သွင်းခံလိုက်ရပြီးတော့ကိုရီးယားကဂျာမနီကိုပါသူတို့ပြိုင်ပွဲနေပြီးထွက်ထွက်သွားတယ်ပေါ့ဗျာဆိုတော့ကြည့်ရရင်တော့အကောင်းဆုံးအရှုံးသမားလို့ပဲပြောရမှာ
ဆိုတော့ဂျာမနီသင်းအခုလိုမျိုးတကယ်လက်ရှိကမ္ဘာဖလားချန်ပီယံအသင်းတစ်ခုကအခုလိုခက်ဆော့သောအရှုံးနဲ့ထွက်သွားတာအဓိကဘာကြောင့်လို့ထင်ပါလဲခင်ဗျာ
အဒီကတော့ကျွန်တော်ခုကြည့်နေတာခုကျွန်တော်ကြည့်ခဲ့တဲ့တောက်လျှောက်ပေါ့နော်သူတို့ကဟိုရရညာကနာအခွင့်အရေးကိုတုံ့ချပြင်မဲ့သူကပိုင်မနိုင်မပီကြပေါက်ဖြစ်မှဘိုးတွင်းရှင်လေဆိုတဲ့စစ်တပ်မျိုးလေးတွေတွေ့ရတယ်ဗျဒါပေမဲ့နောက်တစ်ခုကသူတို့ကလည်းကစားတာကစားကွက်ကလည်းအထက်စီးရကစားတယ်ကျွန်တော်ပတ်စင်းနေနေနဲ့ကြည့်လိုက်ရင်ကိုရီးယားက30လောက်ပဲရှိနေဂျာမနီက90ရာခိုင်နှုန်းလောက်ကိုဖိထားတယ်။ဒါပေမဲ့လည်းသူကစားပုံကစားနည်းကကြည့်ရတယ်။သူပီကြပေါ်မှာဂိုးသွင်းနေတယ်လား။တခုကောင်းတာကလည်းတောင်ကိုရီးယားလည်းနောက်တန်းအသေးခံကစားတယ်။ဂိုးသမားလေးကတော်တော်ကာကွယ်သွားတယ်။ကျွန်တော်တွတ်ထားတာဂျာမနီကကိုရီးယားကိုဂိုးပြတ်နဲ့နိုင်လို့တွတ်ထားပေမဲ့ကိုကပြန်နိုင်သွားကိုပြတ်နိုင်သွားတာတောင်ကိုရီးယားဖြစ်နေပြောင်းပြန်ဖြစ်သွားတာပေါ့ဗျာ
။ဒီပွဲကတော့မမျော်လင့်မဲနဲ့
မမျော်လင့်ဘူးအားလုံးဂျာမနီနိုင်မယ်လို့ပဲတွတ်ထားကြတာ။ကိုမထင်မဲ့ပဲဖြစ်သွားတဲ့အခါကျတော့လေပြောလို့မရဘူးပေါ့ဗျာ။
ကျဆိုတော့နောက်တစ်ပွဲကိုကျွန်တော်ဆက်ရအောင်ဘရာဇီးနဲ့ဆာဗီးယားပွဲအတူချုပ်လေးပြောပြပါဗျာဘယ်လိုထင်ပါလဲ
ဘရာဇီးကတော့တောက်လျှောက်ဖြီးထားတယ်ဆာဗီးယားလည်းကစားကွက်လေးကောင်းပါတယ်ဒါပေမဲ့သူကစားကွက်ကောင်းနေတဲ့ဟိုအဆင့်မြင့်ဘောလုံးနဲ့ပြောမယ်ဆိုရင်ဘရာဇီးကလူငယ်တွေတည်းကြည်ကြည်နဲ့ကစားတယ်ဒင်းဝင်ပြပြနဲ့ကစားကွက်ကလေးညက်တယ်မန်ချက်ပတ်တဲ့အခြေအနေမှာဒီမှတ်ဆိုလို့ကိုးသွင်းသွားတာပေါ့ဗျာကျွန်တော်ဆာဗီးယားကိုလည်းမကောင်းဘူးပြောလို့မရကောင်းပါတယ်ဒါပေမဲ့ဝေါ်ကတ်တက်လာတဲ့အပြင်နဲ့ကောင်းကြဒါပေမဲ့ကစားမှုကစားနည်းအော်အသင်းလိုက်ကစားမှုတယောက်ချင်းကစားကိုကွာခြားတဲ့လူစိတ်လေးမှာကြတော့ဘရာဇီးကပူသားတဲ့အတွက်ဘရာဇီးကကျွန်တော်ကြည့်နေတဲ့အချိန်မှာနှစ်ခုခုမရှိတဲ့နိုင်ငံတွေ့ရှိရတယ်
။ဟုတ်ကဲ့ဆက်နောက်တပွဲပြောကြအောင်မက္ကဆီကိုနဲ့ဆွီဒင်ဒီပွဲမှာမက္ကဆီကိုကတော့ရှုံးမယ်ဆိုပေမဲ့လည်းသူကနောက်တစ်ဆင့်ကိုတက်မယ်သဘောရှိပါတယ်။အဲ့ဒီပွဲ
ကလည်းတစ်ခုကံကောင်းတယ်လို့ပြောရမှာတော့ဂျာမနီကနိုင်ရင်တိုင်ဖြစ်ပြီးမက္ကဆီကိုပြုတ်မဲ့ခြေနေရှိတယ်။ဘာကြောင့်လဲဆိုတော့ဆွီဒင်က၃ခုခုမရှိပြန်သွားတယ်ကြာ၉ခုနဲ့ဆိုသွားသားတယ်ဂျာမနီကတကူလောက်ပြတ်ပြီးတော့နိုင်ခဲ့မယ်တောင်ကိုရီးယားကိုနိုင်မယ်ဆိုရင်မက္ကဆီကိုကထွက်ရမယ်ခြေနေမှာရှိတယ်။ဒါပေမဲ့ကန်ဆိုးတာဂျာမနီကမနိုင်မဲနဲ့ရှုံးသွားတော့မက္ကဆီကိုကဒုတိယနဲ့တက်သွားတာပေါ့လေ။ဒါပေမဲ့ဒီပွဲကြီးကောင်းမှာပါ။ဘာကြောင့်လဲဆိုတော့မက္ကဆီကိုနဲ့ကျွန်တော်တို့ဘရာဇီးနဲ့ကိုဒုတိယအဆင့်ပတ်လည်မှာတွေ့ရမှာပေါ့ဗျာ
။မြမလက်ရွေးစဉ်ဂိုးသမားဟောင်းကိုရင်ထွေးကိုကိုကျော်အောင်လင်ကဆက်သွယ်မေးမြန်းထားတာပါ။
ဒီ UI မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
သင်္ကလာမနက်ခင်းပါရှင်အခုမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီကြာသာပတေးနေ့မနက်ပိုင်းဒီစီစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းဒိုမီတာ24 kHz 1113ညလိုင်းဒိုမီတာ40 kHz 4443ညလိုင်းဒိုမီတာ58 kHz 5809နဲ့လိုင်းလက်မီတာ190 kHz 1905တို့ကနေဆက်ပြီးတင်ဆက်ပေးနေပါတယ်အခုထုတ်လွှင့်သွားမယ့်ဒုတိယပိုင်းနာရီခွဲအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေထဲကမြန်မာပြည်အကြောင်းနဲ့အတူအင်္ဂလိပ်သင်ခန်းစာကိုနားဆင်ရမယ့်အပြင်ဥကျော်စံတာရဲ့မြန်မာအရေးသုံးသပ်ချက်နဲ့သူယုံကြည်ရာကဏ္ဍမှာတော့
အမှုပညာအပြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြချင်ပါတယ်လူတစ်ယောက်ဟာမိမိမှာမွေးရာပါအမှုပညာစိတ်ဘလောက်ပါလာကလေးဆိုတာ
မိမိ Los Angeles မြို့မှာရုပ်ရှင်အမှုပညာဘာသာရပ်ကိုသင်ယူနေတဲ့ကိုကျော်တင်ခါပါရှင်နောက်ပိုင်းမှာနားဆင်ရပါမယ်အခုတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းဆောင်ပါတွေကိုမူရင်းအပေါ်မပြည့်ဥကျော်စံတာနဲ့အတူကျွန်မများသတင်းအောင်လို့တင်ဆက်ပေးထားပါတယ
်။နိုင်ငံတော်အဆောက်အုံကိုမပြောင်းလဲရင်မြန်မာနိုင်ငံဘယ်ဟုမှရွေးမှာမဟုတ်ဘူးဆိုတဲ့ကောင်းစဉ်နဲ့ Dash Patrick ရေးသားတဲ့ဆောင်ပါကို The Diplomat မှာဖတ်ရပါတယ်။မြန်မာနိုင်ငံစီးပွားရေးပြုပြင်ပြောင်းလဲမှုနှေးကွေးတာငြိမ်းချမ်းရေးပြင်ဆင်ရှိမတူတာတွေအတွက်ဒေါင်ဆန်းစုကိုဝေဖန်ကြပေမဲ့တကယ်လက်တွေ့မှာအောင်မြင်ရတဲ့အကြောင်းရင်းတွေကတော့အရေးရှိမပြည့်မီရရဲ့ခြားစားပျက်စီးတာနဲ့ဘယူရိုကရေစီရန်တရားဖောင်းပွားနေရလို့ပဲဖြစ်တယ်လို့ဆိုပါရယ်တကယ်တော့ဆယ်စုနှစ်နဲ့ချီပြီးကြာမြင့်ခဲ့တဲ့စစ်အုပ်ချုပ်ရေးကမြန်မာနိုင်ငံမှာမူဝါဒချမှတ်နိုင်စွမ်းနဲ့အဆောက်အဦတွေကိုဖျောက်ဖျက်ပစ်ခဲ့တာပါအုပ်ချုပ်ရေးရန်တရားမှာအလဲအလတ်အဆင့်တွေကိုလုပိုင်ခွင့်မဆိုးမပို့သာပေးထားပြီးအဲ့ဒီအဆင့်တွေကိုကျွမ်းကျင်မှုရှိတဲ့ငယ်ရွယ်တဲ့မျိုးဆက်သစ်တွေဝင်ရောက်လာဖို့အခြေအနေကလည်းလုံးဝမရှိခဲ့ပါဘူးအခုကဝန်ကြီးဌာနတွေရဲ့အယူချင်းနဲ့အတွေ့အကြုံဆိုတာဟာအသက်အရွယ်ကြီးရင်သူမဆိုးလောက်လူတွေရဲ့အပေါ်မှာသာအခြေပြုနေရတယ်လို့ဆိုရတယ်။အစင်းမြင့်အရာရှိကြီးဖြစ်လာသူတွေအများစုဟာစစ်တပ်အပေါ်မှာတောက်လျှောက်သစ္စာရှိလာလို့ယာထုရလာကြသူတွေသာဖြစ်ပြီးတော့အယူချင်းကြောင့်ယာထုရလာကြတာမဟုတ်ပါဘူးတဲ့။ဆုံးဖြတ်ချက်ချနိုင်ဥဆောင်ဥရပြုနိုင်တဲ့စွန့်ရည်နဲ့နိပညာကျွမ်းကျင်မှုပိုင်းမှာလုံးဝလဲဟန်နေရတယ်လို့ဆိုရတယ်။ထို့အပြင်ကျန်းဆတ်တွေးတော်နိုင်စွမ်းဟာစေအစွာလက်အောက်မှာအညွန့်တွန်းခဲ့ပြီးဖြစ်တယ်လို့လည်းရေးပါတယ်။ခြားစားပျက်စီးမှုကလည်းရှိနေကြပါတဲ့ NLD အစိုးရရဲ့ခင်မာနိုင်ဝန်ကြီးဆိုရင်အာဂရီလိုက်စားနေစုံစမ်းမှုနောက်ပိုင်းမှာနှုတ်ထွက်သွားခဲ့တာဖြစ်ပါတယ်အဒေါန်ဆန်းစုကြည်ဟာလည်းပဲဘယူရိုကရေစီရန်တရားပြုပြင်ပြောင်းလဲနိုင်မဲ့ကျွမ်းကျင်မှုမျိုးမရှိတော့ဖြစ်နေတဲ့အထက်မှာသူ့ဝန်ကြီးအဖွဲ့ဟာလည်းအယူချင်းနဲ့ယုံကြည်စိတ်ရှာမှုကစိတ်မရှိလေတော့ဒေါန်ဆန်းစုကြည်ကိုယ်တိုင်ကပဲအရာရာတိုင်းမှာအာဏာရှင်ပုံစံနဲ့ကင်တွယ်နေရတယ်လို့ဆိုထားပါတယ်နိုင်ငံတော်အတိုင်ပင်ခံဆိုတဲ့တာဝန်တွေအပြင်နိုင်ငံကြ ాయి ဝန်ကြီးဌာနကိုလည်းသူကိုယ်တိုင်ကပဲကင်တွယ်ဥဆောင်နေရတယ်လို့ဆိုပါတယ်။တချိန်ထဲမှာပဲအုပ်ချုပ်ရေးရန်တရားမှာဘလောက်ပဲပြုပြင်ပြောင်းလဲရေးတွေလှုပ်လှုပ်လုပ်ပိုင်ခွင့်တွေဘလောက်ပဲခွဲဝေပေးပေးအဲ့ဒီအနာရီလုပ်ပိုင်ခွင့်တွေကိုစစ်တပ်ကကန့်သတ်ထားနေတဲ့အခြေအနေလေးရှိနေပြန်ပါတယ်။ဒါကြောင့်ဒီပြည်သူဝန်ထမ်းအုပ်ချုပ်ရေးရန်တရားကိုပြုပြင်ပြောင်းလဲမှုမလုပ်နိုင်ရင်တော့တိုင်းပြည်ရဲ့စီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေဟာဘယ်မှရွေးမှာမဟုတ်ပါဘူးလို့ရေးထားပါတယ်။တိုင်းပြည်တကယ်အချက်အချာကိစ္စမှာကျွမ်းကျင်မှုလစ်ဟာတဲ့ဒီအစင်းလာကိုဖွဲ့စည်းပုံအခြေခံဥပဒေကွာပြောင်းလဲပြီးတပြင်းညီပြင်ဆင်သွားဖို့ဆိုတာကလည်းပဲအစိုးရတစ်ခုရဲ့သက်တမ်း၅နှစ်ထက်ပိုပြီးအချိန်ရမှဖြစ်တယ်လို့ဆိုပါရယ်။ဒါကြောင့်မြန်မာအစိုးရအနေနဲ့ရတဲ့ကြမ်းအကူအညီတွေလိုအပ်လေဦးမှဖြစ်တယ်လို့ရေးသားထားပါရခင်ဗျာ
။အခုဆက်လက်ပြီး brokens.edu မှာဇွန်29ရက်ရက်စွဲနဲ့ Brandon Palladino နဲ့ Hunter Marston စုရေးသားထားတဲ့မြန်မာနိုင်ငံနဲ့တရုတ်လင်ကာနိုင်ငံတွေကပဋိပက္ခတွေကို Facebook ကသူနီးသူဟန်နဲ့မဖြေရှင်းနိုင်ဘူးဆိုတဲ့ခေါင်းစဉ်နဲ့ဆောင်းပါးကိုကောက်နှုတ်တင်ပြလိုပါတယ်။ Facebook အမှုဆောင်ချုပ် Mark Zuckerberg ဟာလွန်ခဲ့တဲ့လတွေကစပြီး Facebook နဲ့ပတ်သက်တဲ့အရှုပ်ထွေးပြဿနာတွေအတွက်လွှတ်တော်မှတွားရောက်ထွက်ဆိုခဲ့ရတယ်လို့ Facebook ကြောင့်အမုန်းတရားပြန့်ပွားပြီးပဋိပက္ခတွေကိုလှုံ့ဆော်မီးထိုးရရောက်နေတဲ့ဆိုတဲ့အချက်ကလည်း Facebook အပေါ်နိုင်ငံတကာကဝေဖန်စရာဖြစ်နေပါတယ်။ပြီးခဲ့တဲ့ April လက Facebook အမှုဆောင်ချုပ် Mark Zuckerberg စီကိုမြန်မာနိုင်ငံကအမျိုးသားရေးတက်ကြွလှုပ်ရှားသူတူကစာရေးသားခဲ့ပြီး Facebook လူမှုကွန်ရက်မီဒီယာအနေနဲ့အမုန်းစကားပြန့်ပွားမှုတွေကိုထိန်းချုပ်မှုအားနည်းရတဲ့အပေါ်ဝေဖန်ခဲ့ပါတယ်။ဒီအတွက်ကုမ္ပဏီအနေနဲ့ထိခိုက်နစ်နာစေနိုင်တဲ့အကြောင်းအရာတွေပေါ်စီစစ်ဖို့ပုံမှန်လှုပ်ဆောင်သွားမယ်လို့ Mark Zuckerberg ကပြောခဲ့ပါတယ်။ မြန်မာနိုင်ငံမှာ Facebook ကိုအင်တာနက်အဖြစ်အဓိကအသုံးပြုနေကြရပါ Facebook အနေနဲ့ဒီလိုပြဿနာတွေကြားသူ့ရဲ့ကွန်ရက်ကိုအသုံးပြုပြီးအကြောင်းအရာတွေတင်နေကြတာကိုတာဝန်ယူမှုရှိဖို့လိုအပ်လာပါပြီမြန်မာနိုင်ငံကအမျိုးသားရေးတက်ကြွလှုပ်ရှားသူတဦးရဲ့ပေးစာပေါ် Mark Zuckerberg ကပြန်ကြားပေးခဲ့တာမှာတော့ Facebook ပေါ်ကအမုန်းစကားတွေကိုစောင့်ကြည့်ပယ်ဖြစ်သွားဖို့မြန်မာစကားပြောသူတွေကိုခန့်ထားမယ့်အပြင်ညာရီတုနီးစနစ်သုံးပြီးလဲပြဿနာကိုဖြေရှင်းသွားမယ်လို့ကြေပေးခဲ့ပါတယ်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကြားငြင်းချမ်းစွာရှင်တွဲနေထိုင်ရေးဖော်ဆောင်နိုင်ခဲ့တဲ့အမေရိကန်နိုင်ငံအနေနဲ့လည်းအတိတ်ကတင်ငန်းစာတွေကိုအသုံးချပြီးလူမှုရေးနဲ့ဘာသာရေးပဋိပက္ခတွေရှိနေတဲ့မြန်မာနိုင်ငံနဲ့တိရီလင်္ကာနိုင်ငံတွေမှာအပြည့်သဘောဆောင်တဲ့အပြောင်းလဲဖော်ဆောင်ရေးကိုကူညီပေးရမှာအဓိကကျတဲ့အခန်းကဏ္ဍကပါဝင်နိုင်မှာဖြစ်ပါတယ်Facebook ကနည်းပညာပိုင်းအရဖြည့်ရှင်းနိုင်အောင်အမုန်းပွားစကားတွေနဲ့သတင်းအတူရောင်တွေကတော့ဆက်ရှိနေဦးမှာမို့လူမှုအတိုင်းဝိုင်းရဲ့ပါဝင်ပြောင်းလဲမှုကသာရင်းရှိတည်တံ့ပြီးစနစ်ကျတဲ့အပြောင်းလဲကိုဖော်ဆောင်နိုင်မှာဖြစ်ပြီး Social Media ကြောင့်ပုံမှန်ဆိုးဝါးစေနိုင်တဲ့အမြင့်တွယ်နေတဲ့ပဋိပက္ခတွေကိုဖြည့်ရှင်းနိုင်လိမ့်မယ်လို့စောင်းမမရေးသားထားတာကိုဖတ်ရှုရပါတယ်ရှင်ဒီလိုရဲ့ကြာတာပရိမနဲ့အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုနားဆင်ရမှာက American 3 EDM အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပဲဖြစ်ပါတယ်။ဒေါ်လလတန်ကအစီအစဉ်တင်ဆက်ထားပါတယ
်။ဒီကိမ်နဲ့တင်ပြမယ် EDM အသုံးကတော့
Hard of Hearing
ဖြစ်ပါတယ်။စာလုံးပေါင်းက HARD Hard ကခက်တာOF of H E A R I N G hearing a na cha ya da so ro scribe khun ye thai yai de be ga ro na cha ya da khit da bo di thong ye idiom de be ga ro shin ma de na kaung kaung ma cha ya da na nen nen le ni da ko yin nyun pyo da phit par de di thong ye pat de lo george crow pi de u ma ko na sin chi cha ya aw
my grandmother is hard of hearingSo, I have to shout to make her understand what I want to say.
ကျွန်တော်ဘွားကသိနားမကြဘူး။နားနည်းနည်းလေးနေတယ်။ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားစင်ကြည့်ကြရအောင်
။ My grandmother is hard of hearing, so I have to shout to make her understand what I want to say.
နာကောင်းကောင်းမကြရတာနာနည်းနည်းလေးနေတာကို idiom အသုံးရဘယ်လိုပြောမလဲ
hard of hearing
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လလတန်ရဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ပြီးမှာတော့အပတ်စဉ်တင်ဆက်နေကြဦးကျော်စန္တာရဲ့မြမရေးသုံးသပ်ချက်ကိုနားဆင်ရပါမယ်မြန်မာနိုင်ငံမှာတက်မရွန်နဲ့ NLD အစိုးရကြားသဘောထားကွဲလွဲမှုကြီးထွားနေပြီးစစ်တပ်အာဏာသိမ်းနိုင်တဲ့အခြေအနေတောင်ရောက်သွားခဲ့လို့မြမအရေးသုံးသပ်နေကြသတင်းစာဆရာကြီးတူကဒီရက်ပိုင်းတွင်သုံးသပ်လိုက်တယ်ဆိုတော့အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေဟာတကယ်ပဲအဲ့ဒါလောက်တင်းမာနေပါသလားမြန်မာနိုင်ငံကိုအမြဲလိုလိုတွားရောက်ပြီးမြမအရေးထဲထဲဝင်ဝင်ထိတွေ့သုံးသပ်နေသူဦးဝင်းမင်းနဲ့ဦးကျော်စန္တာဆွေးနွေးသုံးသပ်ထားပါတယ်အရက်ဖက်စစ်ဖက်ဆက်ဆံရေးအခြေအနေကိုဦးဝင်းမင်းကအခုလိုစပြောပါတယ်
အချင်းရောသိုးလိုက်ကောင်းလိုက်တက်လိုက်ကြလိုက်ဖြစ်နေတဲ့သဘောရှိတာပေါ့နော်ဖြစ်လာတဲ့ကိစ္စရပ်တွေပေါ်မူတည်ပြီးတော့ဆက်ဆက်ရလဲအကြောင်းလဲဖြစ်နေတာပေါ့ဥပမာဆိုလို့ရှိရင်ဒီစကိုင်းအစ်စာတွေဆက်ဖြစ်တဲ့အချိန်မှာဒီတက်မတော်နဲ့ဆွေရနဲ့သဘောထားကမတူဘူးလေဆိုတော့အဲ့ဒီတုန်းကဒီအခုလိုမျိုးစီဝေးတစ်ခါခေါ်ခဲ့တယ်အခုတော့လူမဆုံးဘူးပေါ့နော်အဲ့ဒီစီဝေးမှာတုန်းကဆိုလို့ရှိရင်တော့ဒီကာကွယ်ရေးဦးစီးချုပ်ကအခန်းထဲကနေပြီးတော့အရင်ထွက်လာတဲ့ဒေါ်သက်စုကြည်နောက်မှထွက်လာတယ်အဲ့ခါကျတော့အဲ့ဒီတုန်းကဒီဆက်ဆံရေးအခြေအနေကတော်တော်ဆိုးခဲ့တယ်လို့များတာသုံးသပ်ခဲ့ကြတာပေါ့ကျွန်တော်အခုထထောင်ပုံများတယ်လို့ပြောလို့ရပါတယ်ဒါပေမဲ့အခုတစ်ခေါက်လုံးဝနှစ်ပတ်တာစီဝေးအပြီးမှာတော့စကားပြောပြီးတော့အတူထွက်လာတဲ့အနေအထားမျိုးကျွန်တော်တို့ပုံတွေမှာတွေ့ရတာဟုတ်အဲ့ခါကျတော့ဟိုးအင်ရတဲ့ဆက်လို့ရှင်တော့နည်းနည်းတော့အလိုတော်ဆက်ဆံရေးချက်လာသလားပေါ့နော်အဲ့လောက်ကျွန်တော်တို့ယူဆကြည့်လို့တော့ရပါတယ်ကျွန်တော်ကြောကြီးတော့မဟုတ်ဘူးပေါ့ကျွန်တော်ဘာလို့လဲဆိုတော့အခုလဲသဘောထားကွဲနေတဲ့ကိစ္စတွေရှိနေတဲ့ခါကြတော့လေဟုတ်ကဲ့
ဟုတ်ကဲ့ကျွန်တော်ဒီမှာကြားဖြတ်ပြီးတခုမေးချင်တယ်ဘယ်လိုကြောင့်ကာလုံမဟုတ်ဖဲနဲ့ပုံစံတစ်မျိုးနဲ့ဖြစ်နေရသလိုမလဲ
အဲ့ဒါတော့ကျွန်တော်ထင်တယ်အဓိကအစိုးရဘက်ပေါ်မူတည်မယ်ထင်တယ်အစိုးရအနေနဲ့ဟိုဘာကြောင့်ကာလုံမခေါ်ကြလဲဆိုတာကတော့အစိုးရပဲအဓိကသိမဲ့သဘောရှိတာပေါ့နော်ဒါပေမဲ့ဖြစ်နိုင်ခြေတွေကတော့ကာလုံမှာတမရဘက်ကလူပုံများတယ် ကဝေးဦးစီးချုပ်အနေနဲ့ပေါ့နော်ပြောအားဖို့ရှိမယ်အဲ့လိုမျိုးယူဆမှုတွေရှိကောင်းရှိနိုင်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲတမတော်ဘက်ကတော့ဒီကာလုံမှာသူတို့မဲခွဲဆုံးဖြတ်လို့မရှိဘူးဆိုပြီးတော့ပြန်ပြီးတော့ဟိုပြည်ဝင်ပြောထားတာမျိုးတွေလည်းကျွန်တော်တို့တွေ့ရတဲ့ခါကျတော့ဟိုဘာကြောင့်မခေါ်ပြလဲဆိုတော့အစိုးရဘက်အဓိကမူတည်မယ်ဖြစ်နေတယ်တမတော်ဘက်ကတော့ခေါ်စီခြင်းတဲ့သဘောထားမျိုးရှိပုံရပါတယ်ဟု
တ်ဆိုတော့ကာလုံမဟုတ်ပဲနဲ့အစိုးရဘက်ကလူကျင်တဲ့ပုံစံတိုင်းခေါ်လိုက်ကြဆိုရတာတမတော်ဘက်ကလိုက်လျှောတဲ့အရေးအယံလို့တော့ကြံပြင်းဆုံးသက်ရင်ရနိုင်သလား
ဒီနေရာမှာတော့ခြေပိုင်းခေါင်းဆောင်မြောက်ကဲဆက်ဆက်ရင်ပေါ့အဓိကမူတည်တာပေါ့နော်အခုနောက်ဆုံးခေါ်တဲ့ဒီဝေးကိုကြည့်မယ်ဆိုရင်တော့အရင်တစ်ခေါက်နဲ့ရှင်းလိုက်ပေါ့နော်အစိုးရဘက်ကနေပြီးတော့လှုပ်ထားတာတွေကိုရှင်းပြတဲ့သဘောမျိုးပေါ့နော်အဲ့လိုသဘောမျိုးဒီတစ်ခေါက်မှာတော့ပို့တွေ့ရတယ်ပေါ့နော်ဒီကာလုံစီဝေးနဲ့ရှင်းလိုက်မယ်ဆိုလို့ရှိရင်နောက်ကာလုံစီဝေးမှာတော့ဟိုဖြစ်လေရှိရတာရင်းနေကိစ္စတွေပါအားလုံးပေါ့နော်အကွယ်နဲ့လုံချုပ်ကိစ္စတွေအားလုံးပြောမိမယ်ဒီတစ်ခေါက်မှာတော့ဒီရခိုင်ကိစ္စကိုအဓိကပြောသွားတာကိုအဓိကတွေ့ရပါတယ
်ဟုတ်ကဲ့နောက်တစ်ခုကဒီတစ်ခေါက်အစည်းအဝေးမှာကျွန်တော်ရဲ့မိတ်ဆွေကြီးလယ်ရီရှိခင်ရေးထားတဲ့ဆောင်းပါးထဲမှာတွေ့ရပါတယ်တက်မတော်အရာရှိဆောင်တွေပြောတဲ့စကားဆွေးသူကုကာပြီးရေးထားဒီတစ်ခေါက်ဆွေးနွေးပွဲမှာရခိုင်ကော်မရှင်ကိစ္စနဲ့ပတ်သက်ပြီးတော့အငင်းပွားဖြစ်တဲ့ကြောင့်ဒီကုလသမဂ္ဂအထွေထွေအတင်းမှုချုပ်ရဲ့အထူးကိုယ်စားလှယ်ဆွစ်ဆန်တမန်ခရစ်စတင်ဘာဂင်နာကစစ်သက်ပြေးခဲ့ရတယ်။ဘာကြောင့်လဲဆိုတော့ဘုချုံကြီးမြင့်အောင်လည်းဘက်ကတိုင်းပြည်ကိုဒေါန်ဆန်းစုကြည်အနေနဲ့မထိတ်နိုင်ဘူးဆိုရင်ကျွန်တော်တို့ပြန်သိမ်းရလိမ့်မယ်ပြောတဲ့အထီးတော်မှဖြစ်ခဲ့တယ်ဆိုတော့သူကရေးထားတာတွေ့ရပါတယ်။ဘလောက်ဖြစ်နိုင်မှာလဲကိုမင်းလား
။ဟုတ်ကဲ့အဲ့ဒီအနေထားရောအတိအကျမသိဘူးလို့ကျန်နော်။ဘာလို့လဲဆိုတော့ဒီဆွေးနွေးပွဲတွေကတော်တော်များများဒီတင်းအပြင်ပေါက်ကြလေးနေတာ哦။ဒါပေမဲ့ကျွန်တော်ယုံကြည်တာကတော့အခုအချိန်ဒီမှာပေါ့နော်ဒုံကျွေးကောင်ဆရာလည်းပါလာပြီးဖြစ်တဲ့အတွက်ဒေါက်တာစစ်ကြီးရောကိုကျော်မှုကြီးမင်းအောင်လည်းရောပေါ့နော်နှစ်ဖက်လုံးကဒီအချိန်ဒီမှာပူးပေါင်းဆောင်ရမယ်ဆိုတဲ့အနေထားတော့နားလေလာရတော့ဆက်တော့ယူဆတယ်ဟိုဖြစ်နေလို့ရှင်တော့ဥမာနားဒုံကျွေးကော်မရှင်ပါပေါ့နော်နိုင်ငံခြားသားထည့်တာမျိုးကိုတမတော်အနေနဲ့ synthesize တော့ဘယ်လိုကန့်ကွက်တယ်လွှတ်တော်တယ်မှာလည်းတရားဝင်ကန့်ကွက်ထားတယ်ဒါပေမဲ့လည်းအခုကနိုင်ငံတကာယုံကြည်မှုရအောင်လုပ်ရတာဖြစ်တဲ့အတွက်လိုအပ်ချက်ကိုတော့တမတော်ဘက်ကအာနားလေလာတယ်လို့တော့ကျွန်တော်ယူဆတဲ့အတွက်သူတို့မြောက်ဒီအဖြေတစ်ခုရအောင်တော့ပူပေါင်းဆောင်ရွက်မယ်အလားလာကတော့ပုံများမယ်ထင်တယ်ဒီချိန်ချောက်ပြီးတော့အာနာသိမ့်မယ်ပါညာပြောရတဲ့ဆာလို့ရှိရင်လေ
ဟုတ်ကဲ့ဒီအချိန်မှာဖြစ်နေတဲ့ပြဿနာကအာနာမက်တဲ့သဘောနဲ့တိုင်းပြည်ရဲ့ပြဿနာကိုဖြစ်ရှင်းတဲ့ကိစ္စမှာပဲသူတို့သဘောထားကိုယ်စီဟာနှိမ့်နှိုင်းစီဟာရှိလိမ့်မယ်ငါအာနာမက်လို့အာနာသိမ့်မယ်ငါသမဒလူချင်းလို့အာနာလူချင်းလို့ဆိုတဲ့သဘောထားမျိုးတော့မတွေ့ရဘူးလို့ကျွန်တော်လည်းထင်ပြီးရ
ဟုတ်ကဲ့အခုလောလောဆယ်မှာတော့တမတော်အနေနဲ့ဒီအာနာသိင်းရလောက်တဲ့အဆင့်တော့ကျွန်တော်များမမြင်သေးဘူးဘလို့ဆုံးတမတော်အနေနဲ့ဟိုလိုအပ်လို့ရှိရင်တော့အရင်လဲလုပ်ခဲ့မှုတဲ့ဒီရခိုင်ဒေသမှာမထိနိုင်လို့ရှိရင်ပေါ့နော်ရေးပေါ်ရှင်နေစင်ညာပေးဖို့တောင်းဆိုခဲ့တာမျိုးတွေကတော့အချိန်ကောင်းရှိနိုင်ခဲ့တယ်အစိုးရဘက်ကတော့ဒီဥသိမ်းစိန်လက်ထက်နဲ့ခေါ်တာကတော့အဲရေးပေါ်ရှင်တွေကိုမပေးခဲ့တဲ့အခြေအမျိုးဖြစ်ခဲ့တာကိုကျွန်တော်တို့တွေ့ရပါတယ်ဒါပေမဲ့တိုင်းပြည်သူခလုံးအာနာသိင်းတဲ့အနေအထားမျိုးကတော့ကျွန်တော်တို့လည်းဘုံကြီးမရောက်နိုင်အလောက်စီတော့စဉ်းစားမယ်နေတာမျိုးကျွန်တော်တော့မထင်ဘူ
းဆိုတော့တက်မတော်ထဲမှာတော့အထူးသဖြင့်ထိပ်ပိုင်းခေါင်းဆောင်ကြီးအထဲမှာအကြမ်းကြီးကြည့်ရင်သူတို့ရေဘုလိုမှုကြီးမရောက်နဲ့တယောက်တည်းရဲ့အမင်းကိုနားခံကြသလားသူတို့မဟုတ်သူရဲ့နောက်ွယ်ကလူအပြင်ထွက်သွားတဲ့လူတွေကတော့ဘယ်လိုသဘောထားမျိုးနဲ့သူ့ကိုတိုက်တွန်းနိုင်တယ်လဲဆိုတာလည်းပဲကိုင်းမင်းစီလောက်နည်းနည်းသုံးသပ်ပါအောင
်ဟုတ်ကဲ့အဓိကတော့တက်မတော်မှာလက်ရှိစာဝန်ရှိတဲ့ထိပ်ဆောင်ကလူတွေအဓိကအားနာရှိတဲ့ရှိတယ်ဆွေးနွေးပွဲတွေရှိတော်လည်းပဲပေါ့နော်အဓိကတော့ကာကွယ်ရေးစစ်ချုပ်ရဲ့သဘောထားပဲဒီသူတွေကထိထက်တာများလေရှိတယ်ပေါ့နော်ဒီဘေးအားတို့နောက်ကားတို့အပြင်အားတို့ဘလောက်ပဲကြောပြောပေါ့နော်ဒီဆုံးဖြတ်ချက်ကတော့ကာကွယ်ရေးစစ်ချုပ်လက်ထက်မှာအဓိကရှိတယ်လို့ကျွန်တော်တော့ယုံကြည်ပါတယ
်နောက်တစ်ခုကကောလာဟလကြားတာပေါ့လေအခု NLD ပါတီရဲ့ညီလာခံမှလည်းပဲဖွဲ့စည်းပုံပြင်ဆင်ရေးအတွက်တမတော်ကိုလည်းပူးပေါင်းပါဝင်စီခြင်းနဲ့ကောလာဟလသတင်းကြတာပေါ့လေဒေါန်ဆန်းစုကြည်ကလည်းပဲဗိုလ်ချုပ်မူကြီးအငင်းသားစွမ်းရှူသွားပြီးတော့တိုင်မင်တော့ဦးသန်းရှူကလည်းပဲသဘောတူချင်းတယ်လို့သူကသူသဘောထားအောင်ပြောတာပြောကြည့်ရလေဘာညာဆွေပြောလိုက်တယ်ဆိုကောလာဟလလည်းကြားပါတယ်ဆိုတော့အဲ့လိုပြောကြည့်ဖြစ်ပြီလားပြောရင်ကသူလက်ခံနိုင်မယ်ထင်ပါလားဒီကိစ္စနဲ့ပတ်သက်ပြီ
းအဲ့ဒါတော့ကျွန်တော်လည်းအတိအကျတော့မသိနိုင်ဘူးဆရာနော်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းနဲ့ဒေါန်ဆန်းစုကြည်နဲ့ကြားထဲမှာသူတို့ပွဲတွေသတို့ပြရှိနေတယ်လို့တော့ကျွန်တော်တို့ကြားပါတယ်ဟိုအလွတ်တော်ဟလာတွေ့ကြတာလေးပဲရှိတဲ့ခါကျတော့အခုလိုကိစ္စမျိုးကပြောကောင်းလဲပြောနိုင်ပါတယ်ဒါပေမဲ့ကျွန်တော်များတော့ဘူဂျုံမူကြီးဘောင်တန်းရှင်နေနေပေါ့နော်ဟိုဘလူပဲဟိုပြောသည်ဖြစ်စေအာ လက်ရှိကာကွယ်ဦးစီးချုပ်အနေနဲ့ကတော့ဒီတက်တော်ရဲ့အခက်ကဏ္ဍကိုရှော့ပေးမယ်အနေထားမျိုးပေါ့နော်ကျွန်တော်မတွေ့သေးတဲ့အတွက်အဲ့ဒီအနေထားကဖြစ်လာလို့အလားအလာနည်းမယ်လို့ကျွန်တော်ထင်တယ
်ဆိုတော့အခုလောလောဆယ်မှာအဓိကရင်ဆိုင်နေရတဲ့ကွဲလွယ်မှုတက်မတော်နဲ့ NLD အစိုးရနဲ့ဂျာမာအထူးသဖြင့်ဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မြင့်ကြီးမင်းအောင်မှန်တို့ဂျာမာအဓိကအခက်အခဲကရခိုင်ကိစ္စနဲ့ပတ်သက်လို့ပဲလားရခိုင်ကိစ္စစုံစမ်းရေးကော်မရှင်မှာတင်ငန်းရတာထက်ရေးမထက်ရေးကိစ္စလောက်ပဲဟုတ်သလားတခြားဘက်ကိစ္စများရှိနေသေးတယ်ထင်တယ်အခုလောလောဆယ်လယ်ယူသုံးသက်တာကတော့နိုင်ငံသားသားထက်မယ်ဆိုတဲ့နေရာမှာလည်းအာဆီယံကုစလေတယောက်ကိုထက်မယ်စစ်တပ်ကတော့မွတ်စလင်မဖြစ်စေရင်ဘူးအနောက်တိုင်းမဖြစ်စေရင်ဘူးနိုင်ငံသားကုစလေမှာလို့တဲ့င်းရရဲ့ suite ကရေးတယ်ဆိုတော့အခုလောလောဆယ်မှာအစိုးရကရတာကလည်းပဲအာဆီယံကုစလေတရားကိုထက်မယ်ဆိုတော့စစ်တပ်ဘက်ကလည်းလက်ခံနိုင်ပွဲရှိတယ်လို့သုံးသပ်ပါတယ်ဆိုတော့ဒီကိစ္စမှာသဘောတူညီမှုရမယ်ထင်သလားဒါထက်အပြင်အရေးကြီးတဲ့ကိုယ်လှမ်းမှုကဘာများရှိနေသေးတယ်ထင်တယ်ကိုမင
်းဟုတ်ကဲ့ဟိုရခိုင်ကိစ္စကတော့နှစ်ဖက်ကိုသဘောထားအကြီးကြီးမားမားကွာဟဖို့ရှိနေပါတယ်ကော်မရှင်ကိစ္စမှာလည်းနိုင်ငံရေးဆက်နေနေမှာလည်းပွဲပြားမှုရှိနေတယ်လို့တခြားကွဲခြားတဲ့ကိစ္စတွေလည်းအများကြီးရောရှိတယ်လို့ကျွန်တော်ယူဆပါတယ်အဲ့လိုဆိုတော့ရက်ကပွဲပြီးကာလာရပါတော့အထူးသဖြင့်တော့ဒီဒေါက်တာဆွကြည်ဆိုရအနေနဲ့ကဒီဖွဲ့စည်းအုပ်ချုပ်ကိုဖြောင်းလဲရေးကိုအဓိကအကြံအစည်နဲ့မက်ဆေ့ခဲ့တဲ့အခါကျတော့အမရဘက်ကကြံပြန်တော့လေဒီဖွဲ့စည်းပုံပြင်ဖြောင်းလဲရေးကိုလုံးဝလက်မခံနိုင်ပဲနဲ့ဖွဲ့စည်းပုံကိုအတိလဲကာကွယ်မယ်ဆိုတဲ့ဘက်မျိုးရှိတဲ့အခါကျတော့ကျွန်တော်မြင်ရတော့အဲ့ဒီနှစ်ခုကဖြစ်တိုက်တွေ့ရတာကကျွန်တော်ထင်တယ်အရင်အမြင့်ပေါ့နော်ဆက်ပြီးတော့ဆိုရပေါ်ထွက်လာကြတဲ့ကဖြစ်လာခဲ့တဲ့တင်းမှမှုပိုကြီးတယ်လို့ကျွန်တော်ယူဆပါတယ်အဲ့ဒီခင်ဗျာလည်းအဲ့ဒီတင်မှမှုကကျွန်တော်ထင်တယ်ဆက်ရှိကောင်ရှိနေနိုင်ပါတယ်။ဘာလို့လဲဆိုတော့မကြာခင်ကဒီ NLD ရဲ့ညီလာခံမှလည်းဒါကိုဦးစားပေးတစ်ခုအနေနဲ့ချက်ပြင်းထားတာကိုတွေ့ရတဲ့အတွက်ဒါပေမဲ့တစ်ချိန်တည်းမှာရင်းနှီးလုပ်ငန်းစီကနေတစ်ဆင့်ပေါ့နော်ဖွဲ့စည်းပုံကြောင်းမယ်ဆိုတဲ့သဘောမျိုးတောင်ဆက်စစ်ပြီးနေနောက်ပိုင်းကျော်လာတဲ့အနေထားမှာတော့တောင်းတော်နဲ့တစုံတရာတော့နှီးစက်မှုပြန်ရှိလာတဲ့သဘောမျိုး
ဟုတ်ကဲ့အဲ့တော့အဲ့ညဉ့်ညံရေးကိစ္စမှာတော့သဘောတူညီမှုရကြရလားအစိုးရနဲ့တက်မတော်နဲ့
ဒီဖွဲ့စည်းပုံကိုကြောင်းရေးအတွက်ဒီနေ့လုံခဲ့တဲ့ကိုအများဆုံးတက်ချင်တာလားဆိုတဲ့စနစ်တမျိုးတက်မတော်မှာဖြစ်လာလို့ရှင်တော့လေကျွန်တော်ထင်တယ်ဒီတက်မတော်နေနေရတော့နေနေလုံခဲ့စရာအဖို့ရေးကြည့်ရတော့တော့ဆုံးတက်တာဟုတ်အဲ့တော့အဲ့လိုနေထားတော့နှစ်ဖက်ဟိုကွဲလဲချက်တွေအစ်မမှုတွေရှိကောင်းရှိတာနေပါလား
တိုင်းရင်းသားတွေနဲ့ညီညာရင်ကိစ္စမှာတက်မတော်ဘက်ကတင်းခံနေတဲ့ကိစ္စသူတို့ short ပေးပါမှာရေတော့လက်နဲ့အရင်ချပြီးမှအကြံပြင်းပြောမယ်ဆိုရင်ပေါ့လေ
ဒါဆိုကဲ
သူတို့စီမှာ
တက်မတော်အနေနဲ့လည်းအဲ့ဒီကိစ္စကဟိုအပြောင်းလဲဟိုဖြစ်တယ်ပေါ့နော်တက်လိုက်ကြလိုက်ဖြစ်တတ်ပါတယ်ဟိုတချို့အချိန်တွေမှာအရင်တော့ဆိုလို့ရှိရင်တော့ဒီဒီဒီအားလို့ခေါ်တာပေါ့နော်နောက်ဆုံးကြလို့ရှိရင်တော့ဒီလက်လက်ချက်စင်းရေးဘက်ကိုသွားတာပေါ့တိုင်းလာတွေဘက်ကတော့ SSR လို့ဒီလုံခြုံရေးတစ်ခုလုံးပြင်ပြောင်းလဲရေးဆိုပြီးတော့ပြောကြတာပေါ့ဒါပေမဲ့ဘာပဲဖြစ်ဖြစ်အဲ့ဒီကိစ္စကိုတက်မတော်နေနဲ့ရင်ရှည်လဲတင်ခဲ့ရတယ်အခုနောက်ပိုင်းဖြစ်ဖြစ်တော့ဒီ KNU ကဒီဘူချိုကြီးဘူတူနဲ့တွေ့ပြီးတဲ့နောက်ပိုင်းမှာတော့ကျွန်တော်ပြင်းပြထန်ထန်အဲ့ဒီကိစ္စတွေပြောတာသိမကြအောင်ပေါ့နော်အခုပြင်လုံးမှာလဲဒီမဲ့တဲ့အကြီးစားရင်ဟိုပြောမဲ့အနေအထားမျိုးအရင်ရှိခဲ့ရတယ်ပြီးတော့အခုတော့လည်းညော့သွားတဲ့သဘောရှိတဲ့အတွက်တင်းမှမှုတော့ကျွန်တော်ထင်တယ်တတုံးတရားလက်တော်တော့ကြာကောင်းကြာနေနေပါတယ်ဒါပေမဲ့အဲ့ဒီကတော့တန်းပြန်နေပြီးတော့ဟိုမခွတ်ချွတ်ရေးတို့အတိုင်းသားရရှိနေနေမှာကိုယ်ပိုင်ဖွဲ့စည်းပုံရေးဆွဲရေးတို့ဒီအချို့ကတော့ကိုယ်ပိုင်ချက်တန်းခွင့်ပေါ့နော်အဲ့ဒီကိစ္စတွေချက်ဆင်းနေမဲ့ဆိုရင်တော့လည်းတင်းမှမှုတွေပြန်ချက်ကောင်းဖြစ်လာမယ်ပေါ့နော်ဒီတစ်ခါမှတော့အဲ့ဒါကိုမဆွေးနွေးဘဲနဲ့ဒီတင်းမှမှုကိုရှော့ပြီးတော့ရနိုင်တဲ့သုံးတဲ့တွေပဲအဓိကထားပြီးတော့ဆွေးနွေးသွားကြမယ်လို့တော့ကျွန်တော်ယူဆပါတယ်အရေးကြီးဆုံးကတော့ကျွန်တော်အမြင်လက်ရှိဖြစ်နေတဲ့ဒီတိုက်ပွဲတွေကိုရှော့ချနိုင်ဖို့ရပ်သွားနိုင်ဖို့ ਨੇ ရှေ့မှာဒီဖွဲ့တွေလည်းပါလာနိုင်တယ်ဆိုတဲ့အလားအလာမျိုးကိုဒီတစ်ခါမှာပေါ်ဆောင်နေတဲ့အနေအထားမျိုးနှစ်ဖက်လုံးကကြိုးပမ်းကြလို့ရှင်တော့ကျွန်တော်ထင်တယ်ရှေ့မှာအလားအလာကောင်းပါတယ်အလိုမှမဟုတ်လို့ရှင်တော့လည်းဟိုတာမန်တော်တင်ပြပဲရပြီးတော့တကယ်တော့အရေးကြီးတဲ့ချက်တွေကိုကျွန်တော်တို့ဖြည့်ရှင်းနိုင်မဲ့အလားအလာပေါ့နော်မျှော်လင့်ချက်လက်ကောင်းနေပါမယ်ပါ
ကျောစန္ဒာစီစဉ်တင်ဆက်ပေးခဲ့တဲ့မြမအရေးသုံးသက်ချက်ပြီးမှာတော့အခုတစ်ပတ်သူယုံကြည်ရာအစီအစဉ်မှာ American နိုင်ငံ Los Angeles မြို့မှာရုပ်ရှင်အမှုပြင်ကြံဘာသာရပ်ကိုလေ့လာနေတဲ့ကိုကျော်တင်ခဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ပေးထားပါတယ
်။အားလုံးပဲမင်္ဂလာပါခင်ဗျာ။ဒီနေ့တော့အမှုပြင်ရာပေါ်အခြေခံတဲ့စိတ်နဲ့အမှုပညာအမြင်ပေါ်ကျွန်တော်ရဲ့ယုံကြည်ရာကိုတင်ပြချင်ပါတယ်။လူတစ်ယောက်ဟာမိမိမှာမွေးရာပါအမှုပညာစိတ်ဘလောက်ပါလာကလေးဆိုတာမိမိရဲ့အတွေးစိတ်တွေကနေတစ်ဆင့်သိနိုင်ပါတယ်။အချိန်10မိနစ်တစ်စက္ကန့်ရလို့တွေးလိုက်တိုင်းမှာကိုပါရီတွေးနေတယ်လဲ။ဘလို့ပုံစံနဲ့တွေးနေတယ်လဲ။အဲ့ဒီဖြစ်ပေါ်လာတဲ့အတွေးစိတ်ပေါ်မှာကိုဘလို့သုံးသပ်မိတယ်လဲ။စသဖြင့်ကိုရဲ့အတွေးစိတ်ပေါ်အခြေခံပြီး
ကိုမအနုပညာအပေါ်အခြေခံတဲ့စိတ်ဘလောက်ရှိတယ်လဲဆိုတာကိုသိနိုင်ပါတယ်။ကိုယ်စိတ်ထဲမှာဒေါသထွက်နေတဲ့လူတယောက်အကြောင်းတွေးတယ်ဆိုကြပါစို့။ကိုယ့်ရဲ့စိတ်မျက်စိထဲမှာဒေါသထွက်နေတဲ့အဲ့ဒီလူရဲ့မျက်လုံးရွှေရှားမှုတွေပါမှဆိုရင်လည်းအသားတွေတဆက်ဆက်တုန်နေတာမျိုးပါးစပ်ကအန်ကျိတ်ထားတာဒါမှမဟုတ်နှကန်းကိုတင်းတင်းစိတ်ထားပြီးနှကန်းတွေတဆက်ဆက်တုန်နေတာမျိုးလက်သေးကိုကြည့်ကြည့်ပါအောင်ဆုပ်ထားတာမျိုးစသဖြင့်ဒေါသထွက်နေတဲ့သူတယောက်ရဲ့အသွင်ပြင်ကိုစံပြားကနေခြေပြားအထိအစိတ်ပိုင်းတစ်ခုချင်းစီလိုက်ခွဲချမ်းစိတ်ဖြာပြီးကိုယ့်ရဲ့စိတ်မျက်စိထဲမှာမြင်ကြည့်လို့ရနေတာမျိုးစိတ်ချမ်းသာပြီးပြုံးပျော်နေတဲ့သူရဲ့တယောက်ရဲ့မျက်နှာဆိုရင်လေသူ့ရဲ့ပြုံးနေတဲ့မျက်လုံးပါးစပ်မျက်နှာမှာပေါ်နေတဲ့အကြည်ဓာတ်အလင်းဓာတ်ကိုကိုယ့်စိတ်ထဲကနေမြင်ကြည့်လို့ရတာမျိုးတွေပေါ့အဲ့ဒီလိုဟာတကယ်အပြင်မှာရှိခြင်းမှရှိနေမယ်ဒါပေမဲ့မရှိတာကိုတကယ်ရှိနေတဲ့ပုံစံမျိုးကိုယ်စိတ်ထဲမှာမြင်အောင်ကြည့်လို့ရနိုင်မယ်စိတ်ကူးတဲ့ကနေပုံပန်းသဏ္ဍာန်တွေကိုခွဲချမ်းစိတ်ဖြာပြီးစိတ်မျက်စိနဲ့မြင်ကြည့်လို့ရနိုင်မယ်ဆိုရင်ကိုယ်မှာအနုပညာပေါ်အခြေခံတဲ့စိတ်ရှိနေပြီလို့ဆိုနိုင်ပါတယ်စက္ခုအမြင်အားဖြင့်လည်းကိုယ်မှာအနုပညာအမြင်ဘလောက်ရှိသလဲဆိုတာကိုသိနိုင်ပါတယ်ဥပမာလေတိုက်လို့တည့်ရွက်ကလေးတည့်ရွက်ကြွေကြသွားတာကအစတည့်ရွက်ကလေးအကိုင်းကနေပြုတ်ထွက်သွားတဲ့အခိုက်တန့်မြေကြီးကိုမထိခင်အခိုက်တန့်မြေကြီးနဲ့ထိပ်ပြီးလေရဲ့တွန်းအားကြောင့်တိရွက်ကလေးမြေပေါ်မှာရှောက်ပြီးလိမ့်နေတဲ့အခိုက်တန့်လေးတွေအဲ့ဒီလိုအခိုက်တန့်လေးတွေကိုကိုယ့်ရဲ့ပဂတိမျက်စိကနေတဆင်ချင်းအသေးချာအမီးရလိုက်ပြီးကြည့်နေတတ်တာမျိုးတွေပြီးတော့အဲ့ဒီအခိုက်တန့်ဟာနှင်းတွေဝေပြီးလေနွေတွေတိုက်ခတ်နေတဲ့စောင်းနံနခင်းလားချောက်သွေပြီးလေဘူးတွေတိုက်ခတ်နေတဲ့နွေရာသီရဲ့နေ့လည်ခင်းအချိန်လားရာသီဥတုလိုက်ပဝင်းကြီးရဲ့ရောင်တွေအလင်းမောင်ကြာနေပုံတွေလူတွေနဲ့တလိမ့်ဆန်တွေရဲ့သွာလာလှူရှားပုံတွေတစ်ပင်တွေနဲ့အရာဝတ္ထုတွေရဲ့ဒီနေရာတွေအဲ့ဒါတွေအလုံးကိုပဂတိမျက်စိနဲ့မြင်ပြီးခံစားလို့ရတယ်ဆိုရင်တော့ကို့မှာအနုပညာအမြင်အနုပညာမျက်စိရှိတယ်လို့ဆိုနိုင်ပါတယ်နေကုန်းရုပ်အနေနဲ့ပြောရမယ်ဆိုရင်တော့အနုပညာပေါ်အခြေခံတဲ့စိတ်ဆိုတာတကယ်မရှိတဲ့အရာတွေကိုတကယ်ရှိနေတဲ့ပုံစံစိတ်ကူးကြည့်လို့ရတဲ့စိတ်တကယ်ရှိနေတဲ့အရာတွေကိုမရှိတဲ့ပုံစံစိတ်ကူးကြည့်လို့ရတဲ့စိတ်ကိုခေါ်တာဖြစ်ပါတယ်အလားတူပါပဲအနုပညာအမြင်ဆိုတာကလည်းပဂတိမျက်စိနဲ့မြင်နေရတာကိုဖျောက်ပြီးမြင်နိုင်စွမ်းရှိတဲ့အမြင်တကယ်မရှိသေးတာတွေကိုတကယ်ရှိနေတဲ့အလားဖြည့်စွက်ပြီးမြင်နိုင်တဲ့အမြင်မျိုးကိုခေါ်တာဖြစ်တဲ့အကြောင်းကျွန်တော်ရဲ့ယုံကြည်ရာအဖြစ်တင်ပြလိုက်ရပါတယ်ခင်ဗျာ
ပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ထိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်
။မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာပါရှင်။တော်တာရှင်တို့အခုနားဆင်နေကြရတာကတော့ VOA ရဲ့ကြာတာပရိသတ်နဲ့အစီအစဉ်တွေပဲဖြစ်ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အာဘော်ကိုတင်ပြပါရမယ်ခင်ဗျာ
။အင်ဂျီရောအမျိုးသားလူ့ကြိုရေးကောင်စီအာရှရေးရာအကြီးအကဲညွှန်ကြားရေးမှူးမက်တ်ပေါ်တင်ဂါရဲ့ဇွန်လ14ရက်နေ့ကနေ16ရက်နေ့ထိမြန်မာနိုင်ငံကိုသွားခဲ့တဲ့ခီးစဉ်အတွင်းမြန်မာအစိုးရထိပ်ပိုင်းကောင်ဆောင်တွေလူမှုအခြေပြုအဖွဲ့အစည်းတွေနဲ့တွေ့ဆုံပြီးနှစ်နိုင်ငံဆက်ဆံရေးခိုင်မာဖို့ဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံအရှေ့မြောက်ပိုင်းကချင်နဲ့ရှမ်းပြည်နယ်တွေမှာပြင်းထန်တဲ့ပဋိပက္ခတွေဖြစ်ပေါ်နေတာရခိုင်ပြည်နယ်ကပြဿနာအပါအဝင်မူရစ်ဆေးထုတ်လုပ်ဖြန့်ချီမှုကိစ္စရပ်တွေအပေါ်မှာအမေရိကန်ပြည်ထောင်စုအနေနဲ့စိုးရိမ်မကင်းဖြစ်နေတာပါ။ဒါတွေဟာတကယ့်ကိုကြီးမားတဲ့စိန်ခေါ်မှုတွေဖြစ်ပါတယ်။မြန်မာနိုင်ငံမှာဗတ်ပေါင်းစုံအောင်မြင်မှုရဖို့အတွက်ရှေ့တိုးဆောင်ရွက်ဖို့အလွန်အရေးကြီးပါတယ်။အထူးသဖြင့်ရခိုင်ပြည်နယ်ပြဿနာဟာအလွန်ကြီးမားတဲ့လူသားပေးဒုက္ခအကျပ်တဲကိုဖန်တီးခဲ့တဲ့အပြင်ဒေသတစ်ခုလုံးအတွက်စိန်ခေါ်မှုအခက်အခဲတွေဖြစ်ပေါ်စေခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့တခါတည်းရန်ဝေဖန်ပြောဆိုတာတွေရှိပေမဲ့လည်းမိတ်ဆွေအဖြစ်မြန်မာကိုဆက်လက်ကူညီဖို့တန်ထိတ်ထန်ချထားပါတယ်။ရခိုင်ပြည်နယ်မှာဖြစ်နေတဲ့အကျပ်အတဲနဲ့မြန်မာနိုင်ငံရင်ဆိုင်နေရတဲ့စိန်ခေါ်မှုအမြောက်အများကိုဖြေရှင်းရမှာဝိုင်းဝန်းကူညီဖို့ဖြစ်ပါတယ်။ မြန်မာပေါ်ချမှတ်ထားတဲ့မူဝါဒဟာအာရှဒေသအတွက်အမေရိကန်ကျင့်သုံးနေတဲ့ကျယ်ပြန့်တဲ့မူဝါဒအစိတ်အပိုင်းဖြစ်ပါတယ်။အဲဒါကတော့အောင်မြင်ဖို့နဲ့ကြီးပွားချမ်းသာဖို့အားလုံးအတွက်ရေးပါတဲ့လွတ်လပ်ပြီးပွင့်လင်းတဲ့ Indo-Pacific မူဝါဒဖြစ်ပါတယ်။အဲ့ဒီမူဝါဒမှာဆိုရင်နိုင်ငံတွေအနေနဲ့အချက်ကန်ချင်းချောက်မှုကနေလွတ်မြောက်ပြီးသူတို့ရဲ့အချုပ်ချာအာဏာပိုင်ဆိုင်မှုနဲ့နယ်မြေပိုင်နဲ့တည်တံ့ခိုင်မြဲမှုကိုအကာအကွယ်ပေးနိုင်အောင်ဖြစ်ပါတယ်။လူမှုအတိုင်းအဝိုင်းတွေမှာကောင်းမွန်တဲ့အုပ်ချုပ်မှုစနစ်ရှိရမှာဖြစ်တယ်လို့အခြေခံကြတဲ့လူခွင့်ရေးနဲ့လွတ်လပ်မှုတွေအတွက်လေးစားဖို့နယ်မြေပိုင်နဲ့အငင်းပွားမှုကိုငြင်းကြဲတဲ့နည်းနဲ့ဖြေရှင်းတဲ့နည်းလမ်းအပေါ်နိုင်ငံအလုံးခိုင်မာတဲ့တန်တိတ်ထန်တဲ့ဝိုင်းဝန်းဆောင်ရွက်ဖို့စတာရီဖြစ်ပါတယ်။ Indo-Pacific ဒေသမှာနိုင်ငံနယ်နိမိတ်ဖြတ်ကျော်ပူးပေါင်းဆောင်ရွက်ခြင်းကိုမြှင့်တင်ဖို့အာဆီယံဟာအရေးပါတဲ့အခမ်းအနားမှာရှိနေပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရဖို့ဒီမိုကရေစီဖြစ်ထွန်းဖို့နဲ့ပုံမိုကျွဲဝချမ်းသာလာဖို့အမေရိကန်ပြည်ထောင်စုကနေခမန်းချေဒေါ်လာတန်ပေါင်း120မိနစ်ကပံ့ပိုးပေးခဲ့ပါတယ်။မြန်မာနိုင်ငံမှာစီးပွားရေးတိုးတက်မှုအကျိုးရလဒ်တွေကိုပြည်သူအလုံးခံစားနိုင်ဖို့ကူညီပေးတဲ့အနေနဲ့အမေရိကန်အစိုးရဟာလယ်သမားတွေစီးပွားရေးသမားတွေဘန်တွေနဲ့အခြားအသက်မွေးဝမ်းကြောင်းအဖွဲ့အစည်းတွေနဲ့ဓာတ်ရိုက်ပူးပေါင်းဆောင်ရွက်ပါတယ်။ဒါအပြင်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနအပါအဝင်ဒေသအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးကျန်းမာရေးစနစ်ကောင်းမွန်လာအောင်ကူညီပံ့ပိုးပေးပါတယ်။လိုအပ်နေတဲ့လုပ်ငန်းဝန်ဆောင်မှုတွေကိုထောက်ပံ့နိုင်တဲ့ဒီမိုကရေစီအခြေခံနဲ့အဖွဲ့အစည်းတွေတည်ဆောက်ဖို့လဲမြန်မာကိုအမေရိကန်ကကူညီနေပါတယ်။ဒါအပြင်ဒေသဆိုင်ရာခေါင်းဆောင်တွေရဲ့စွမ်းရည်တွေမြင့်တင်ရေးမှာလည်းအကူအညီပေးခြင်းအပြင်မြန်မာနိုင်ငံတော်ဝန်ငြိမ်းချမ်းရေးရဖို့နဲ့ပဋိပက္ခတွေလျှော့ချဖို့အဲ့ဒီခေါင်းဆောင်တွေအနေနဲ့ပါဝင်ဆောင်ရွက်နိုင်မှာဖြစ်ပါတယ်။ဒါအပြင်ရဲအာဏာပိုင်တွေတရားစီရင်ရေးအဖွဲ့အစည်းတွေနဲ့ပညာရေးအဖွဲ့အစည်းတွေအတွက်အထောက်အပံ့နဲ့ဤပညာပိုင်းဆိုင်ရာတင်ဒန်းတွေကိုလည်းအမေရိကန်အစိုးရကပံ့ပိုးပေးပါတယ်။အမေရိကန်နဲ့မြန်မာဆက်ဆံရေးဟာမြန်မာနိုင်ငံမှာငြိမ်းချမ်းရေးလွတ်လပ်မှုနဲ့ဒီမိုကရေစီပြုပြင်ပြောင်းလဲရေးအတွက်အမေရိကန်ရဲ့ပံ့ပိုးကူညီမှုအပေါ်မှာဆယ်စုနှစ်ပေါင်းများစွာကတည်းကအခြေခံခဲ့တာဖြစ်ပါတယ်။ငြိမ်းချမ်းပြီးဒီမိုကရေစီထွန်းကားတဲ့ပုံမိုကျွဲဝချမ်းသာတဲ့မြန်မာနိုင်ငံအဖြစ်မြင်တွေ့ရဖို့အမေရိကန်ပြည်ထောင်စုအနေနဲ့အခိုင်အမာယုံကြည်နေပါတယ်။ဒါဟာလည်းမြန်မာအတွက်ကောင်းကျိုးဖြစ်တယ်လို့အမေရိကန်အတွက်လည်းကောင်းမွန်တဲ့လုပ်ရဖြစ်ပါတယ်။
မေဂန်ဆိုရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။အခုထုတ်လင်းပေးခဲ့တာက American ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်။ဒီကနေ့မနေ့ပိုင်းစီစဉ်နေမကြခင်ပြီးဆုံးတော့မှာဖြစ်ပါတယ်။အခုတော့ကြံနေသေးတဲ့အချိန်အတွင်းမှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုဥကျော်စံတာကကြေညာပေးပါမယ်
။ American တရားကျွန်ကျွေမော်ဒရစ်ယူဆရှိသူတရားသူကြီးအန်သနီကန်နဒီအငင်းသားယူကြောင်းဗုဒ္ဓဟူးနေ့ကညလာတဲ့အတွက်သမ္မတဒေါ်နယ်ထရမ့်အဖို့ပိုပြီးကွန်ဆာဗေးတစ်ဖြစ်တဲ့တရားသူကြီးနောက်တူရွေးချယ်အစားထုတ်ပြီးပြည်ထောင်စုတရားဝန်ချုပ်ကိုပြန်လည်ဖွဲ့စည်းဖို့အခွင့်သာသွားပြီဖြစ်ပါတယ်။အသက်82နှစ်အရွယ်မစ္စတာကန်နဒီဟာတရားရုံးချုပ်တရားသူကြီးအဖြစ်နှစ်ပေါင်း30ထမ်းဆောင်ခဲ့ပြီးကိုယ်ဝန်ဖြတ်ချခွင့်သနတ်ထိန်ချုပ်ရေးနဲ့မဲပေးမှန်ခွင့်စတဲ့အရေးကြီးကိစ္စတွေမှာမဲပေးဆုံးဖြတ်ခဲ့တာဖြစ်ပါတယ်။သမ္မတ ထရမ့်ကတော့အစာထုတ်ခံရမဲ့သူတို့ကိုအများဆုံးရှာဖွေသွားမယ်လို့ဆိုပါရယ်။အမေရိကန်ပြည်ထောင်စုလူဝင်မှုကြီးကြပ်ရေးမူဝါဒလုံးဝအုပ်စုံပြန်ပြင်ရေးကိုသမ္မတဒေါ်နယ်ထရမ့်နောက်ဆုံးမြစ်တာရက်ခံပေးခဲ့ပေမဲ့အောက်လွှတ်တော်ကတခဲနဲ့ပယ်ချလိုက်ပါရယ်။ဒီဥပဒေကြမ်းစုံလင်သွားတဲ့အတွက်မက္ကဆီကိုနယ်စပ်ကဖျက်ဝင်လာတဲ့ကလေးတွေနဲ့မိဘတွေတခွဲတပြားစီရဆိုင်ထားတာကိုသမ္မတထရမ့်ဆုံးဖြတ်ချက်ကိုပုံမကျင်းမြောင်းစွာအကောင့်ထဲပေါ်နှံမဲ့နီလန်တို့ခုလာမဲ့ရက်တွေမှာဆင်းရဲမှာဖြစ်ပါရယ်။အခုစုံလင်သွားတဲ့ဥပဒေကြမ်းအရဆိုရင်အမေရိကန်ပြည်ထောင်စုရဲ့မိဘတွေတရားမဝင်ခေါ်ဆောင်လာသူငယ်ရွယ်သူစိတ်မောင်းများစွာကိုနိုင်ငံသားဖြစ်ဖို့လမ်းပွင့်သွားနိုင်မှာဖြစ်ပြီးဒါဥပဒေချိုးဖောက်သူတွေကိုလူငင်းချမ်းသာခွင့်ပေးရရောက်တယ်လို့ကန့်ကွက်သူတွေကဆိုကြပါတယ်။ရုရှားသမ္မတဗလာဒီမာပူတင်နဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်တို့နှစ်ဦးထိပ်ကြီးဆွေးနွေးပွဲကိုတတိယနိုင်ငံတစ်ခုမှပြုလုပ်ဖို့သဘောတူညီလိုက်ကြပြီလို့ရုရှားအစိုးရအရာရှိကပြောကြားလိုက်ပါတယ်။အမေရိကန်မျိုးသားလူမျိုးရေးအရာရှိဂျွန်ဘောလ်တန်သမ္မတပူတင်အပါအဝင်တခြားရုရှားအရာရှိကြီးတွေနဲ့မော်စကိုမြို့တော်မှာဗုဒ္ဓဟူးနေ့တွေ့ဆုံပြီးဒီကြေညာချက်ထွက်ပေါ်လာခဲ့တာပါ။ထိပ်ပြီးဆွေးနွေးပွဲကိုနေရာအစည်းအဝေးပဲမှာကျင်းပမယ်ဆိုတာကြာသပတေးနေ့မှာကြေညာမယ်လို့ရုရှားအစိုးရနိုင်ငံသားရေးမူဝါဒလက်ထောက်ကဆိုပါတယ်။ဒီတွေ့ဆုံမှုဟာသမ္မတဒေါ်နယ်ထရမ့်နဲ့ NATO အာဆီယံအစည်းအဝေးကပြန်လာမှာဖြစ်နိုင်ပွဲရှိလို့ဆိုနေကြပါတယ်ခင်ဗျာ
။ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဥကျော်စံတာကကြေညာပေးခဲ့ရပါဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်ခင်မျိုးသက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ John Ellison ဖြစ်ပါတယ်ကြာတာပြီးမနေ့ဖက်အစီအစဉ်တွေကိုလိုင်းဒိုမီတာ24-50-52တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်တောတာရှင်များအားလုံးရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ကျွန်မများသတင်းအောင်ပါ
This program has come to you from the Voice of America, Washington.